Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ် February လ20ရက် VOA American အသံရဲ့ပုဒ်ဟူးနေ့ညပိုင်းအစီအစဉ်လေးကို American ပြည်ထောင်စုမြို့တော် Washington DC ကနေထိုင်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ်
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့2016အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းအမျိုးသမီးနှစ်ယောက်ကိုနှုတ်ပိတ်ကပေးခဲ့တဲ့ပေါ်အစိုးရကစုံစမ်းစစ်ဆေးရမှာသမ္မတထရန့်ကသူ့ကိုထောက်ခံတဲ့သူတူကိုကြီးချက်ဖို့ပြောခိုင်းခဲ့တယ်ဆိုပြီးသတင်းတွေထွက်နေတာကိုသမ္မတကညင်းလိုက်ပါတယ်ထူးချွန်တဲ့သတင်းသမားတွေကိုနှစ်စဉ်ခွန်ပြုတဲ့ George Bock 2019ခုနှစ်ဆွေးရှင်နေဖြစ်တော့ထောင်နဲ့ချက်ခံရတဲ့ရိုက်တာသတင်းတော်ကိုအလုံးနဲ့ကိုချိုစိုးတို့ကိုရွေးချယ်ပါတယ်ဒီလိုထိတ်တန့်ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမိုက်ယူတင်ဆက်နေတူကြီးညာပေးမှာပါ
ဟုတ်ကဲ့ပါရှင်သတင်းနေပြည်နာဆင်ရမယ့်သတင်းမှမှာတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီပထမကြိမ်အစည်းအဝေးကိုဒီကနေ့စတင်ကျင်းပတာမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလာရောက်တဲ့ကိုယ်စားလှယ်တွေတက်ရောက်ခွင့်မရခဲ့တဲ့အပေါ်မှာ
အနမစင်းပေးပါ list ကိုပေးလိုက်တဲ့ကြောင့်ဖြစ်အောင်ဒီနေ့ပေးပါဒီနေ့ပေးမယ်နမစင်းလည်းဒီနေ့ပေးတမစားတော့နောက်ပါလိုက်လာတယ်အခုလည်းကြောင်နောက်ဆုံးလည်းကြောင်ဒီနေ့
ကျောင်းငုံမဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်ဦးသိန်းထွန်းပြောသွားတာပါအပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူတိုက်ပွဲဖြစ်ပွားနေစေဖြစ်တာကြောင့်တက်မတော်ရဲ့လေးလာတာအပြစ်ရဲဆဲရေးအကျိုးမထူးဘူးလို့မွန်ပြည်သက်ပါတီကဝေဖန်ပြောဆိုတဲ့အကြောင်းဒီကြောင်းနဲ့အတူအခြားစိတ်ဝင်စားပွဲနိုင်ငံတကာသတင်းလွှာတွေကိုလည်းနှားဆင်ရပါမယ်။သတင်းပတ်ဆင်ကဏ္ဍတွေမှာတော့လူထုနဲ့ကျန်းမာရေးကဏ္ဍမြမရေးသုံးသက်ချက်တို့အပြင်တပတ်အတွင်းအကစားသတင်းလွှာတွေကိုတင်ဆက်ပေးပါမယ်။ဒီလိုသတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်ဤတန်စင်တို့ကပြောပြပေးပါရှင်။
2016အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းအမျိုးသမီးနှစ်ယောက်ကိုနှုတ်ပိတ်ကပေးခဲ့တဲ့ပေါ်အစိုးရကစုံစမ်းစစ်ဆေးရမှာသမ္မတဒေါ်နယ်ထရန့်ကသူ့ကိုထောက်ခံသူတူကိုကြီးကြပ်ခိုင်းမှုပြောဆိုခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်နေတာကိုသမ္မတကညင်းလိုက်ပါတယ်။နယူးယောက်ပြည်နယ်တောင်မန်းခေအစိုးရရှိနေ Jeffrey Berman ကိုစုံစမ်းစစ်ဆေးမှုတွေမှာကြီးကြပ်ခိုင်းမှုသမ္မတထရန့်ကယာယီရှိနေချိန်မသူဟုတ်တဲ့ကကိုပြောဆိုခဲ့ကြောင်းနယူးယောက်တိုင်းစ်သတင်းစာကမနေ့ကပဲဖော်ပြလိုက်တာပါ။သမ္မတထရန့်ကတော့အတူရောင်သတင်းစာဖြစ်တဲ့အကြောင်းမနေ့တုန်းကပဲသတင်းတောက်တွေကိုပြောဆိုပြီးညှင်းဆန်းထားပါတယ်။သတင်းဖော်ပြချက်အတိုင်းသာမှန်ခဲ့မယ်ဆိုရင်တော့သမ္မတနဲ့သူ့လူတွေရဲ့လောရက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေမှာကြောင်းဝင်စစ်ပတ်တဲ့ထောက်ထားခုလည်းဖြစ်လာနိုင်ပါတယ်။နယူးယောက်တိုင်းစ်သတင်းစာကတော့လက်ထောက်ရှိနေချောင်းနဲ့သမ္မတတို့တယ်လီဖုန်းဆက်စကားပြောခဲ့တာကိုတိုက်ရိုက်သိခဲ့ကြတဲ့အစိုးရတာဝန်ရှိသူတွေကိုကိုကဖော်ပြထားပါအစိုးရရှင်းနေပါမန်ကတော့အကျိုးစီးပွားပရိပတ်တွေကြောင့်စုံစမ်းစစ်ဆေးမှုတွေကနေဘေးထွက်ပေးခဲ့ရတယ်လို့လည်းသတင်းကဖော်ပြပါရယ်စုံစမ်းစစ်ဆေးမှုတွေမှာတော့ထရန့်နဲ့တစ်ချိန်လုံးကညှိစွန်းမှုကြောင့်ဆွဆွဲခဲ့သူအမျိုးသမီးနှစ်ဦးကိုရှင်းနေအောင်မိုက်ကယ်ကိုရင်ကငွေချစ်ပေးခဲ့ဘူးတဲ့ကိစ္စတွေလည်းပါဝင်နေပါရယ်သမရဖြစ်ဝင်ပြိုင်မဲ့ထရန့်ကိုမထိခိုက်စေဖို့အမျိုးသမီးတွေကိုငွေပေးနှုတ်ပတ်ဖို့ရည်ရွယ်ခဲ့တာပါငွေပေးတဲ့ကိစ္စနဲ့ဆက်နွယ်ပြီးရွေးကောက်ပွဲမဲဆွယ်ရန်ပုံငွေစည်းမျဉ်းတွေကိုချိုးဖောက်မှုနဲ့အပြစ်ရှိကြောင်းလည်းရှင်းနေကိုရင်ကဝန်ခံထားတာဖြစ်ပါတယ
်မက္ကဆီကိုနယ်စပ်မှာတတိုင်းကားဖို့လိုအပ်တဲ့ဘဏ္ဍာငွေတွေကိုကွန်ဂရက်စ်လက်တွေတည်ပြီးတဲ့ယူရှာမလို့ပဲနဲ့အသုံးပြုနိုင်ဖို့နိုင်ငံတော်အရေးပေါ်အခြေအနေကြီးညာနိုင်တဲ့အခွင့်အာဏာသူ့ဘာပြည့်ရှိစ်ဆစ်ပြီးတော့သမ္မတဒေါ်နယ်ထရန့်ကမနေ့အင်္ဂါနေ့ကပြောဆိုလိုက်ပါတယ်သမ္မတတာဝန်ယူလာတဲ့နှစ်ကျော်ရှိလာပြီဖြစ်တဲ့သမ္မတထရန့်ကနင်းစစ်တတိုင်းကာမဲ့အသုံးစရနိုင်ဖို့နိုင်ငံတော်အရေးပေါ်အခြေအနေကြီးညာခဲ့တဲ့အပေါ်ပြည်နယ်16ခုကတင်းလာနေတဲ့ကတရားစွဲဆိုလိုက်တာပါတရားစွဲဆိုမှုတွေမှာသူ့ဘက်ကအခြေအနေကောင်းမယ်လို့ထင်ပြီးတော့ထင်းတဲ့အကြောင်းကိုသမ္မတထရန့်ကအင်မီတော်မှာပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့တောက်ကြနေ့ကအရေးပေါ်အခြေအနေကြီးညာလိုက်တဲ့အချိန်မှာတော့ဒီလောက်ရကတရားဝင်မှုရှိမရှိဆိုတဲ့ကတဲ့ဦးကိစ္စတွေမှာသူရှုံးလိမ့်မယ်လို့ထင်မြင်ခဲ့ပေမဲ့လည်းအမြင့်ဆုံးတရားရုံးရောက်ရင်တော့သူနိုင်မယ်လို့ပြောနေတဲ့အကြောင်းသမ္မတထရန့်ကပြောဆိုခဲ့ပါတယ်။သမ္မတရဲ့ရေးပေါ်ချီနေပြညာချက်ဟာအခြေခံဥပဒေနဲ့မကိုင်းညီတဲ့ဥပဒေမဲ့လောက်ရဖြစ်သလိုမိရစီဝါတိုက်ဖြတ်ရေးအစီအစဉ်တွေစစ်ဖက်ဆိုင်ရာစောက်လုပ်ရေးအလုပ်ကိတွေတခြားတရားဥပဒေစိုးမိုးရေးလုပ်ငန်းတွေကအသုံးချေတွေကိုယူသုံးမှာဖြစ်တဲ့အတွက်သက်ဆိုင်ရာပြည်နယ်တွေနဲ့ဒေသခံတွေအတွက်နှင်းလာတယ်ဆိုပြီးတော့တရားစွဲခဲ့ကြတာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုကတာလပြစ်မဆိုင်နှုန်းတွေဥရောပမှာချထားမယ်ဆိုရင်အတန်ထက်မြန်တဲ့လက်နက်သစ်တွေနဲ့အမေရိကန်ကိုချိန်ရွယ်ထားမယ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်ရုရှားနိုင်ငံပေါ်တိုက်ရိုက်ချင်းချောက်နေတဲ့လက်နက်တွေဖြန့်ချထားတဲ့ဒေသတွေနဲ့ဒီလိုချထားဖို့ဆုံးဖြတ်တဲ့နိုင်ငံတွေကိုပါပြစ်မှတ်ထားတိုက်ခိုက်နေစွမ်းရှိတဲ့လက်နက်တွေကိုချထားမှာဖြစ်တဲ့ကြောင်းမော်စကိုမြို့တော်ကလွှတ်တော်မှာဒီကနေ့ပြောကြားတဲ့နိုင်ငံတော်မင်းကွန်းမှာထည့်သွင်းပြောဆိုသွားတာပါ1989ခုနှစ်တာလပြစ်နျူကလ িয়ার မဆိုင်နှုန်းဆိုင်ရာသဘောတူညီချက်နဲ့ပတ်သက်လို့အမေရိကန်နဲ့သဘောထားကွဲပြားနေတာလေချိန်မြောက်ရုရှားနိုင်ငံခေါင်းဆောင်ဖြစ်တဲ့တာဝန်ယူနေတဲ့ပေါ်လူလူထောက်ခံမှုတွေကြာဆင်းလာနေတဲ့အကြောင်းစစ်တမ်းတွေကဖော်ပြနေတဲ့အချိန်မှာပဲသမ္မတပူတင်ကမှတ်ချက်ပေး ပြောဆိုလိုက်တာလည်းဖြစ်ပါတယ်။တမန်ဝင်စာချုပ်ကနေအမေရိကန်နှုတ်ထွက်ရတာဟာရုရှားဘက်ကသဘောတူညီချက်ကိုချိုးဖောက်တဲ့အတွက်ဖြစ်တဲ့အကြောင်းပြောဆိုထားတာကိုလည်းပြောချခဲ့တာပါ။သဘောတူညီချက်ကိုအမေရိကန်ဘက်ကဖောက်ပြခဲ့တာသာဖြစ်တဲ့အကြောင်းလည်းသမ္မတပူတင်ကပြောဆိုထားပါတယ်။ရုရှားအနေနဲ့ဥရောပမှာမစ်ဆိုင်းတုံးအစ်တီချထားဖို့ရည်ရွယ်ချက်မရှိပေမဲ့အမေရိကန်ကသာမစ်ဆိုင်းတုံးတွေချထားခဲ့မယ်ဆိုရင်ရုရှားပေါ်ချင်းချောင်းမှုအန္တရာယ်တွေကျင်းပနိုင်တဲ့အကြောင်းလည်းသတိပေးပြောဆိုခဲ့ပါတယ်။
အဲစစ်တွေးကြရဲ့ထိန်းချုပ်ထားတဲ့စီးရဲနိုင်ငံတွေကနောက်ဆုံးဒေသတွေကနေအရက်သားတွေကိုထရက်ကားရင်တန်းနဲ့ဖယ်ထုတ်နေကြပါပြီ။အမေရိကန်ကျောထောင်နောက်ခံပေးထားတဲ့တပ်တွေပိတ်ဆို့ထားတဲ့ backstop မြို့ကနေပြီးတော့အရက်သားတွေကိုပြီးခဲ့တဲ့သတင်းပတ်တွေတွင်ကစပြီးတော့ဖယ်ထုတ်ပေးနေတာ။အခုဆိုရင်အနေဆုံးထရက်ကား၈စီးလောက်နဲ့အတုလိုက်ခွဲပြီးတော့ဖယ်ထုတ်ပေးနေပါပြီ။ဒီကနေ့ထိအရက်သားဗန်ယောက်ကိုဖယ်ထုတ်လိုက်ပြီးနောက်ဗန်ယောက်ကျန်နေသေးတယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူး။အဲစစ်သားတွေလက်နက်ချဖို့နောက်ဆုံးခွင့်ရပေးတာလို့အကဒေ့ရှ်ဦးဆောင်တဲ့ဒီဒီမိုကရက်တစ်အရာစုကပြောဆိုထားပြီးတော့ပြီးရင်တော့ backshop မှာရှိတဲ့စစ်သွေးကြွတွေကိုတိုက်ခိုက်သွားမယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့ backshop မှာပိတ်မိနေတဲ့မိသားစု100လောက်အတွက်စိုးရိမ်နေတဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ဆိုင်တောင်းရှိသူတွေကပြောပါတယ်။အဲဒီစစ်သားတွေကအမျိုးသမီးတွေနဲ့ကလေးငယ်တွေထွက်သွားမှာကိုလိုက်ပြီးတော့တားဆီးနေတယ်ဆိုလို့ပြောလဲဆိုပါတယ်။အမေနိုင်ငံကိုစွန့်ပြီးတော့ IS အဖွဲ့တွေကိုဝင်သွားခဲ့တဲ့စစ်သားတွေဒီရရင်ကိုပြန်ခေါ်ဖို့ဥရောပနိုင်ငံတွေကိုတမတ်ထရမ်ကတိုက်တွန်းထားပြီးမြင်ပြည်သူနိုင်ငံကတွန်းဆုံနေတယ်လို့ပြည်ထောင်နိုင်ငံကလည်းဒါကိုလက်မခံဘဲနဲ့ထွက်သွားတဲ့စစ်သားတွေရဲ့နိုင်ငံသားဖြစ်ခွင့်ကိုသိမ်းလိုက်ပါတယ်။စီးပြားနိုင်ငံတွင်က IS တပ်သားတွေကိုဒီစတင်ပတ်အကုန်မှာအပိသက်ရှင်းလင်းနိုင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းကိုလည်း IS အဖွဲ့တွေကိုတိုက်နေတဲ့အမေရိကန်ကြောထောက်နောက်ခံပေးထားတဲ့ Kurdish တပ်သားတွေကပြောပါတယ်။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်တူးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်ပြည်သူစုနဲ့ကမ္ဘာတစ်ဝှမ်းကထူးချွန်တဲ့သတင်းသမားတွေကိုနှစ်စဉ်ဂုဏ်ပြုတဲ့ George Bock 2019ခုနှစ်ဆုရှင်တွေဖြစ်ရွေးချယ်ရမှာနိုင်ငံတော်လေးဝက်ချက်အုပ်တွေဖော်ပြမှုနဲ့ထောင်နဲ့ခုနှစ်နှစ်စီချခံနေရတဲ့ Reuters သတင်းတော်ကိုအားလုံးနဲ့ကိုကျော်စိုးတို့လည်းပါဝင်ပါတယ်။ Long Island တို့ဆုရွေးချယ်ရေးဖွဲ့က George Bock စု290ပြည့်ဖြစ်မနေ့တုန်းကဝါရှင်တန်မှာရှိတဲ့အမျိုးသားသတင်းစာအသင်းတိုင်းမှာကြီးညာရမှာပြည်ပကထူးချွန်တဲ့သတင်းသမားတွေဖြစ် Reuters သတင်းဌာနကမြန်မာသတင်းတော်နှုတ်ကိုရွေးချယ်လိုက်တာပါ။ဒီကံပြင်းနဲ့မြောက်ပိုင်းအင်းတင်ချေရွာမှာရိုဂျာမွတ်စလင်ဆယ်ဦးတပ်ဖြတ်ခံရမှုကိုစုံစမ်းဖော်ထုတ်ရင်းထောင်နဲ့ပြစ်ပေးခံရသူတွေဖြစ်စုပေးဖို့ရွေးချယ်ခဲ့တာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ဆူရရှိသူတွေတော့အေပီလာနဲ့ဝါရှင်တန်မှာခန်းနာချင်းပတ်ပြီးချင်းမြင့်သွားမှာဖြစ်ပေမဲ့ထောင်နဲ့ချက်ခံရတဲ့ရိုက်တာသတင်းတော်တွေတော့ကိုရယ်လက်ခံရယူနိုင်မယ့်အခြေအနေမရှိပါဘူး။သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးတို့တော့မတိမငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့သတင်းယူနေစဉ်2019ခုနှစ်ဒီဇင်ဘာလထဲမှာဖတ်စစ်ခံခဲ့ရပြီးခိုင်ပြည်နယ်ကလုံခြုံရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေပါဝင်အစိုးရရဲ့လေးဝဲသတင်းချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အေးအေးယူခံရတာဖြစ်ပါတယ်။ဒါပေမဲ့လည်းသတင်းစုံစမ်းနေချိန်မှာသတင်းထောက်တွေအမှုစဉ်ဖမ်းဆီးခံရတာဖြစ်ကြောင်းလည်းတရားခွင်မှာအမှုစဉ်တွေဘက်ကခြေပါခဲ့တာပါ။သတင်းတော်ကထောက်နှံပြစ်ပေးခဲ့တဲ့အတွက်ကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်ကဝေဖန်မှုတွေလည်းအကြီးအကျယ်ထွက်ခဲ့တယ်လို့သတင်းထောက်တွေလွှမ်းမြောက်ရေးမြန်မာစိုးရထိတ်တန့်တာဝန်ရှိသူတွေကိုလည်းကြောင်းဝင်ဆောင်ရွက်ဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်ခဲ့ပါတယ်။
အကြံဖက်ဝါဒဟာအလုံးအတွက်စိုးရင်စရာကိစ္စတစ်ခုဖြစ်နေရပြီးတော့အကြံဖက်ဝါဒတွေကိုတိုက်ဖြတ်ရေးအိန္ဒိယနိုင်ငံနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းနယူးဒီလီမြို့တော်မှာရောက်နေတဲ့ Saudi Asian မင်းသားမိုဟာမက်ဘင်ဆာမန်ကပြောဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံမှာဒေါ်လာဘီလီယံ100လောက်ဤဒီမြို့နယ်နိုင်မဲ့အခွင့်အလမ်းတွေရှိနေကြောင်းကိုလည်းပြောဆိုခဲ့ပါတယ်။အိန္ဒိယပိုင်ကာရှမီးဒေသမှာလုံခြုံရေးတပ်ဖွဲ့ဝင်40ကျော်တိဆုံခဲ့တဲ့အကြံဖက်တိုက်ခိုက်မှုကြောင့်အိန္ဒိယပါကစ္စတန်နိုင်ငံနဲ့တင်းမာမှုတွေကြီးထွားနေတယ်မှာပဲ။ Saudi Asian မင်းသားအိန္ဒိယနိုင်ငံအလဲပတ်ရောက်လာတာကလည်းဖြစ်ပါတယ်။ပါကစ္စတန်ကသွားပြီးတော့နှစ်ရက်အကြာအိန္ဒိယနိုင်ငံကိုရောက်လာတဲ့ Saudi Asian မင်းသားကတော့အိန္ဒိယတပ်ဖွဲ့ဝင်တွေတိဆုံခဲ့ရတဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့တစုံတရာမှတ်ချက်ပေးကြတာမရှိပေမဲ့အကြံဖက်ဝါဒတိုက်ဖြတ်ရေးမှာထောင်လိုင်းသတင်းတွေဖလှယ်တာနိုင်ငံရေးအပူပေါင်းဆောင်ရွက်တာလို့အိန္ဒိယနိုင်ငံနဲ့လက်တွဲ ုပ်ပန်းဖို့အသိရှိတဲ့အကြောင်းအိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီနဲ့ပူးတွဲသတင်းစာရှင်းလင်းပွဲတွေပြောဆိုခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်ကတော့ကာရှမီးယားဒေသကတိုက်ခိုက်မှုကိုရက်စက်ကြက်ကြက်တွေလုပ်ရတဲ့အဖြစ်ရည်ညွှန်းပြောဆိုခဲ့ပြီးတော့အကြမ်းဖက်ဝါဒီတွေကိုအားပေးနေတဲ့တိုင်းပြည်တွေကိုတိုးမြှင့်ဖိအားပေးဖို့အလွန်မေးရင်ကြီးတဲ့အကြောင်းကိုလည်းနှစ်ဖက်ကြားသဘောတူခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။အကြမ်းဖက်ဝါဒီတွေရဲ့အခြေခံအဆောက်အုံတွေအကြမ်းဖက်သမားတွေနဲ့တိုက်ခိုက်ထောက်ခံသူတွေကိုနှိမ်နင်းဖို့လိုအပ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ကာရှမီးယားဒေသကတိုက်ခိုက်မှုကျူးလွန်သူတွေကိုခိုးလုံခွင့်ပေးထားတယ်လို့အိန္ဒိယနိုင်ငံကဆွဆွဲထားတဲ့ပါကစ္စတန်ပေါ်တန်တမန်ရေးရအဖိအားပေးနိုင်ဖို့လေအိန္ဒိယကအချိန်မီကြိုးပမ်းနေပါတယ်။
ဒီကနေ့ညပိုင်းတွေ့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မအီတန်စင်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်ထုတ်လွှင့်ပေးပါမယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီပထမအကြိမ်အစည်းအဝေးကိုဒီကနေ့စတင်ကျင်းပတာမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလာရောက်တဲ့ကိုယ်စားလှယ်တွေတက်ရောက်ခွင့်မရကြောင်းပါတီကိုယ်စားလှယ်တဦးကပြောပါတယ်။ပူပေါင်းကော်မတီအတွင်းမှကတော့ဒါဟာနားလည်မှုလွဲမှားတာဖြစ်နိုင်ကြောင်းနဲ့ပြည်ခိုင်ဖြိုးပါတီကိုယ်စားလှယ်အနေနဲ့အမည်စည်းရင်းပေးပြီးနောက်ဆက်တွဲအမိန့်ကြော်ညာစာထုတ်ပြီးနောက်အစည်းအဝေးတက်နိုင်မှာဖြစ်ကြောင်းပြောပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေ2008ပြင်ဆင်ရေးပူးပေါင်းကော်မတီပထမအကြိမ်စည်းအဝေးကိုဒီကနေ့နေ့ကနှစ်နာရီမှနေပြည်တော်ကပြည်ထောင်စုလွှတ်တော်အစည်းအဝေးခန်းမမှာကျင်းပခဲ့ရမှာလွှတ်တော်တက်ရောက်နေတဲ့ပါတီ14ခုနဲ့က73ပါတီတက်ရောက်ခဲ့ပါတယ်အစည်းအဝေးမကျင်းပခင်တနင်္လာနေ့ကတော့ပူးပေါင်းကော်မတီကိုအမည်စင်းမပေးပို့သေးတဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့စီကိုလည်းဖိတ်ကြားစာပေးပို့ခဲ့တာဖြစ်ပါတယ်ပြည်ခိုင်ဖြိုးပါတီကိုယ်စားလှယ်နှစ်ဦးအစည်းအဝေးတက်ရောက်ဖို့လာရောက်ရာမှာအစည်းအဝေးကိုတက်ရောက်ခွင့်မရခဲ့ကြောင်းအကြောင်းကုန်းမဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်ဦးသိန်းထွန်းကသတင်းမီဒီယာတွေကိုအခုလိုပြောပါတယ
်ဒီကုညာကကျွန်တော်လာဖိတ်တယ်တော့ဖိတ်တဲ့အခါကျတော့ဒီပြည်တော်စုကြံ့ခိုင်နေတဲ့ဖွံ့ဖြိုးပါတီကိုယ်စားလှယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်မြို့သားလွှတ်တော်ကိုယ်စားလှယ်ဆိုတော့ဒါကြီးကကျွန်တော်တို့ကလွှတ်တော်ဟာတွေလာတဲ့တွေ့ရောက်ဥက္ကဋ္ဌကိုယ်စားဒေါက်တာမြင့်ညာနာဆိုဆိုလာတဲ့တွေ့ကြောင်းကျွန်တော်ကယူသေးသေးနဲ့လာတဲ့တယ်တိပြီကျွန်တော်၄-၅ခါလောက်ဆက်လိုက်တဲ့အခါကျတော့အနမစင်းပေးပါလက်စ်ကိုပေးလိုက်တဲ့ကြောင့်ဖြစ်အောင်ဒီနေ့ပေးပါဒီနေ့ပေးမယ်နမစင်းလည်းဒီနေ့ပေးတမစားတော့နောက်ကလိုက်လာတယ်အခုလည်းကြောင်နောက်ဆုံးလည်းကြောင်ဒီနေ့က intro ပဲလုပ်တဲ့အတွက်ကြောင်ဆရာတို့မတက်ပါနဲ့ဟိုတရားဝင်ဖို့စီးမှုရှိတယ်တော်ပြီကျွန်တော်မတက်တော့
ပြင်ဆင်ရေးပူးပေါင်းကော်မတီရဲ့အတွင်းမှုဒေါက်တာမြတ်ညာနာဆိုကတော့ကော်မတီဝင်တွေကိုနာမည်လိုက်ဖိတ်ကြားထားပြီးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုတော့အမည်စင်းမပေးသေးတာကြောင့်ပါတီကိုသာဖိတ်ကြားခဲ့ကြောင်းဒီအပေါ်မှာနားလည်မှုလွဲမှားတာဖြစ်နိုင်ကြောင်းပြောပါတယ
်ဒီမှာကတော့အမည်စင်းပေးပို့ထားတာမရှိသေးတဲ့အတွက်ကြောင့်မလို့ပါတီအနေနဲ့ပဲကျွန်တော်တို့ဖိတ်ကြားလိုက်တာပါအဲ့တော့ဒါလေးကနားလည်မှုလွဲမှားခြင်းလို့ထင်ပါတယ်အဲ့တော့ကိုလေတော်ကြီးနှစ်ဦးကလည်းတွက်လိုက်တာကဘောထိုးလာတက်ပြီးတော့မှတခါတည်းအမည်စင်းပေးလိုက်ရင်လေရတာပဲလေလို့ဒီလိုမျိုးသုံးသပ်ပြီးတော့ဆောင်းရတာဖြစ်ပါလိမ့်မယ
်ကိုယ်စားလှယ်အမည်စင်းပေးပြီးနောက်ဆက်တွဲအမိန့်ကြော်ညာစာထုတ်ပြန်ပြီးတဲ့နောက်မှာအစည်းအဝေးတက်ရောက်နိုင်မှာဖြစ်ကြောင်းပြောပါတယ
်နံပါတ်ဆေးကတော့အတိအကျရမယ်အတိအကျလေးပေးပို့လာတဲ့အခါကျရင်နောက်ဆက်တွဲနာကလည်းမနေ့ကကြေညာသွားပြီနောက်ဆက်တွဲအမိန့်ကြေညာစာတွေထပ်ထုတ်ပြန်ပြီးတော့ထည့်သွင်းဖွဲ့စည်းပေးသွားမှာဖြစ်ပါတယ်အဲ့တော့အခုနောက်တစ်ချိန်အစည်းအဝေးဘယ်နေ့ကျင်းပမှာလဲဆိုတော့25ရက်နေ့မွန်းလွဲတနားရီမှာကျင်းပပါလိမ့်မယ်အဲ့ဒီအစည်းအဝေးကြရင်တော့ခုနကိုယ်စားလှယ်ဦးနှစ်ဦးဒီတယောက်ခွင့်ရပြီပြောင်စုလွတ်တော်ကနေပြီးတော့နိုင်ကနေပြီးတော့အမိန့်ကြော်ညာစာထုတ်ပေးပြီဆိုရင်တော့ဒါလေးတစ်ချက်ပ
ါတမရတာလွတ်တော်ကိုယ်စားလှယ်အစုအဖွဲ့ကကိုယ်စားလှယ်အမည်စင်းပေးပို့တာမရှိသလိုအစည်းအဝေးကိုလည်းပါဝင်တယောက်တာမရှိခဲ့ပါဘူးပြင်ဆင်ရေးပူးပေါင်းကော်မတီအဖွဲ့ဝင်ဦးအောင်ကြည်ညွန့်ကဆွေးနွေးနေတဲ့ကာလအတွင်းမှာအချိန်မီပူးပေါင်းပါဝင်နိုင်ကြောင်းပြောပါတယ
်သူတို့ကတော့အခုတော့လောလောဆယ်မှာပြေးသေးတယ်မပြေးသေးတဲ့ဆိုတာဘယ်အချိန်မှသူတို့ကိုလာမလဲလုပ်ငန်းစဉ်ရတော့ကျွန်တော်ကလွတ်တော်ရဲ့ဆုံးဖြတ်ချက်လည်းကြထားပြီးသားဆိုတော့လုပ်ငန်းစဉ်ရတော့ဆက်သွားနိုင်မယ်ဘယ်အချိန်မှဝင်လာမလဲဝင်လာတဲ့ခါမှအမည်စင်းပေးလာမယ်ဆိုရင်အဲ့ဒီနေရာကနေစပြီးတော့ပူးပေါင်းပါဝင်ဆောင်ရွက်နိုင်မှာပေါ့
ပထမနေ့အစည်းအဝေးမှာတော့ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာကိစ္စတွေကိုဆွေးနွေးတာမရှိပဲကော်မတီရဲ့လုပ်ငန်းတွေဘယ်လိုဆောင်ရွက်ကြမလဲဆိုတာကိုသာဆွေးနွေးပြစ်ခဲ့ကြောင်းလဲဦးအောင်ကြည်ညွန့်ကပြောပါတယ်ပူပေါင်းကော်မတီရဲ့အစည်းအဝေးတွေကိုတော့တနင်္လာအင်္ဂါကြာသပတေးနေ့တွေမှာနေကင်းတနာရီမှာကျင်းပဖို့နဲ့လွတ်တော်အပြီးမှာရဲတချို့တက်မှတ်ပြီးဆက်လက်ဆွေးနွေးဖို့နဲ့လွတ်တော်မစတင်ခင်မှာရဲတချို့စောလာပြီးဆွေးနွေးဖို့တက်မှတ်ထားပါတယ် ပူပေါင်းကော်မတီရဲ့အစီရင်ခံစာကိုဒီနှစ်ဇူလိုင်လ29ရက်နေ့မတိုင်မီမှာပြည်သူ့လွှတ်တော်ကိုတင်ပြရမှာဖြစ်ပါတယ်
ကိုမိုးစောသတင်းပေးပို့ထားတာပါရှင်အခုဆက်ပြီးတော့တိုက်ပွဲဖြစ်နေစေကြောင်းတက်မတော်ရဲ့လေးလာတာအပြည့်ရစေရေးအကျိုးမထူဘူးလို့မွန်ပြည်သက်ပါတီကပြောဆိုလိုက်တဲ့အကြောင်းသတင်းလွှာကိုထုတ်လွှင့်ပေးပါမယ်မြမတက်မတော်ကစစ်တိုင်း၅တိုင်းမှာအပြည့်ရကြီးညာထားပေမဲ့တိုင်းရင်းသားနေပြည်တော်မှာတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်ဘာမှအကျိုးမထူဘူးလို့ဒီကနေ့ February 20ရက်မှာကြာရောက်တဲ့မွန်အမျိုးသားနေ့အခမ်းအနားမှာမွန်ပြည်သက်ပါတီကသဘောထားထုတ်ပြန်ပြောဆိုလိုက်ပါတယ်လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမရေရာတဲ့အနေအထားမှာရှိနေအကြောင်းပါတီထိပ်တန်းခေါင်းဆောင်တွေကပြောပါတယ်ဖျားသုံးစုမျိုးနဲ့မှကျင်းပတဲ့မိုးမျိုးသားနေအခမ်းအနားကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ VOA ထိုင်းခြေဆိုင်သတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်လက်ရှိပြည်တွင်းငင်းချမ်းရေးလုပ်ငန်းစဉ်တိုင်းရင်းသားတွေနဲ့တပ်မတော်ကြားစစ်ရေးသိမ်းမှနေမှုနဲ့ပတ်သက်ပြီးမိုးမျိုးသားနေမှာမိုးမျိုးတစ်ပါတီကလည်းဒီကနေ့ညင်ညာချက်ထုတ်ပြန်လိုက်တာပါလက်ရှိရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်တပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားဖြစ်ပွားနေတဲ့စစ်ရေးသိမ်းမှတ်မှုအခြေအနေနဲ့ပတ်သက်လို့မွန်ပြည်သက်ပါတီရဲ့သဘောထားကတော့ပါတီတွေတွင်းရင်းမှုနိုင်အောင်မင်းက VOA ကိုခုလိုပြောပါတယ
်စစ်တပ်အနေနဲ့တို့ကစစ်တိုင်းငါတိုင်းကိုစစ်စစ်ရေးတွေမှာတို့ရထားရှိတယ်အဲရထားတာရှိပေမဲ့လို့ဒီတို့နဲ့ဘလောင်တိုက်ပွဲဖြစ်တဲ့အခါကြားတယ်နောက်ပိုင်းကျတော့ငြိမ်သွားတဲ့သဘောပေါ့နော်အဲဂျာမန်စစ်တိုင်းအဓိကကရှမ်းပြည်အရှိပိုင်းအလဲပိုင်းအရှိမြောက်ဒေသမများသူတို့တစ်ဖက်တပ်အလုံးတပြည်လုံးအတိုင်းအတာနဲ့ပြစ်ခတ်ရစေးတာမဟုတ်ပဲနဲ့သူတို့ငါးတိုင်းရစေးရေးကိုမွန်ပြည်သက်ပါတီနေနဲ့သူတို့ကဒီဘက်မှာရပ်ပြီးတော့ဒီရခိုင်ပြည်နယ်မှာစီရင်တိုက်ပွဲတွေဆက်ဖြစ်နေမယ်ဒီလိုသဘောမျိုးနဲ့သွားမယ်ဆိုရင်ကျွန်တော်တို့စီရစေးရေးဆိုပေါ့နော်တပြည်လုံးတိုင်းတာမဟုတ်ဘဲနဲ့ကျွန်တော်တို့ဘုံနဲ့လက်ကြံပေးထားတယ်သဘောထားပေးထားတာရှိတယ်စစ်တိုင်းငါးတိုင်းအပြစ်ခတ်ရစေးရုံနဲ့ဒီသူတို့လိုချင်တဲ့တတ်ချင်းချင်းနှိမ့်နိုင်ဆွနေဖို့တတ်တဲ့ရဲ့ခွာမှုတတ်တဲ့ရဲ့ယက်တည်မှုအဲ့ဒီအပိုင်းမှာတော့တတ်မတော်နဲ့ကအခုထိမရှိနိုင်သေးတဲ့အခြေအနေမှရှိတယ်ဒီတိုင်းဆိုတော့လေးလာပြည့်လည်းအကျိုးထူးဆုံးတရားပေါ်ပေါက်နိုင်တဲ့အခြေအနေတော့သိမရှိဘူ
းနိုင်ငံတော်တိုင်ပင်ကပုဂ္ဂိုလ်သောအောင်ဆန်းစုကြည်အနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပေါ်ဆောင်သွားဖို့23ရာစုပင်လုံးညီလာခံခေါ်ငြိမ်းချမ်းရေးညီလာခံလှုပ်ဆောင်နေတဲ့အပေါ်မှာနောင်မင်းကခုလိုဆက်ပြောပါတယ
်23ရာစုပင်လုံးဆက်သွားဖို့ဆိုတာသူတို့ရဲ့ပင်လုံးစိတ်ဓာတ်ပဲသဘောထားရှိတယ်59ပင်လုံးရဲ့ဆုံးချက်ချက်သဘောတူညီချက်ဂရိကဝတ်တွေသူတို့ကလေလူရှုတဲ့သဘောအနေနဲ့သူတို့23ရာစုပင်လုံးကိုလောက်တာရှိတယ်လောလောဆယ်နိုင်ငံရေးအခြေအနေရဒီတိုင်းရင်းသားနဲ့အစိုးရနဲ့တတ်မတော်နဲ့ဖြစ်နိုင်တဲ့အနေအထားအစစ်တစိဒါတော့ဖြစ်နိုင်တယ်ဥမာဆိုတော့ပထမအကြိမ်ပေါ့သဘောတူစာချုပ်ထဲမှာဆိုရင်ဒီမိုကရေစီဖက်ဒရယ်နိုင်ငံတည်ထောင်ဖို့ဆို
မွန်ပြည်တစ်ပါတီဟာမြန်မာအစိုးရနဲ့ NCA တနင်္ဂနွေလို့အပြစ်ခတ်တိုက်ခိုက်မှုရစရေးစာချုပ်လက်မှတ်ရေးသွင်းခဲ့တာတစ်နှစ်ကျော်ခန့်ပြီမဲ့လဲ GMC အပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာပူရဆောက်ကြီးကြီးကြပ်ရေးကော်မတီအစဉ်အဆက်မှာပါဝင်မှုကန့်သတ်နေရဆဲဖြစ်ပါတယ်တိုင်းဒေသနဲ့ကန်ဖွဲ့ဆဲဖွဲ့နဲ့မြန်မာအစိုးရတို့ဟာ NCA လက်မှတ်ရေးသွင်းထားပြီးပြီမဲ့လဲမြောက်ပိုင်းဒေသလက်နက်ကိုင်အဖွဲ့တွေပါဝင်ဂျန်နယ်ဖွဲ့တွေအနေနဲ့လက်မှတ်ရေးသွင်းနိုင်ခြင်းမရှိသေးပါဘူး NCA ပြည်ကြားလက်မှတ်ရေးသွင်းရေးနဲ့ပတ်သက်ပြီးတော့မော်မျိုးရာနေခန်းနာကိုဆက်ရောက်လာတဲ့ဩစတြေးလျနိုင်ငံခြေဆိုင်ဝါရဲမွန်နိုင်ငံကြီးသမားနာရွှေလွင်ကအခုလိုသုံးသပ်ချက်ပေးထားပါတယ
် NCA ဆိုတာတိုင်းရင်းသားတွေအတွက်လိုလားတဲ့အခွင့်အရေးတွေကိုသူတို့နဲ့ဆွေးနွေးရနိုင်တယ်ဆိုတဲ့နေထားသာတိတ်တော့ယုံကြည်ရခက်တယ်ဒါပေမဲ့ NCA လုပ်ခြင်းအဖြစ်လူမျိုးစုတိုင်းရင်းသားတွေကအချိန်ရပြီးတော့စဉ်းစားကြရဲ့ဆွေးနွေးကြရဲ့ပြည်သူတွေကပို့ပြီးတော့ဗမာပြည်ရဲ့အချိန်တွေအကြောင်းကိုပို့ပြီးတော့နားလည်တာဒါကအကျိုးရှိတယ်ဒါပေမဲ့တိုင်းရင်းသားတွေရဲ့လိုလားချက်ရနိုင်မှာမဟုတ်ဘူး
ဒီခေတ် NCA လက်မှတ်ရေးသူဖို့လက်မခံတဲ့မွန်ပြည်တစ်ပါတီပေါ်မှာတပ်မတော်ဘက်က2019ခုနှစ်ကမော်မျိုးသားနေနဲ့မွန်တော်လိုင်းရေးနေတွေမှာစီးပြခံနာမလုပ်ဖို့စားမြစ်တာမျိုးအကောက်ခွန်ဂိတ်တွေကိုသိမ်းယူလိုက်တာမျိုးစတဲ့စစ်ရေးရဖိအားပေးတာမျိုးရှိခဲ့ပါတယ်။မွန်ပြည်တစ်ပါတီကလည်း82ကြိမ်မြောက်မွန်မျိုးသားနေခန်းနာကို၎င်းတို့ထိန်းချုပ်နိုင်ပြီးဖျားသုံးစုမျိုးနဲ့ဗလိုက်သွန်ဖစခန်းပြင်မွန်ပြည်တစ်ပါတီအခြေပြုရာဒေသတွေမှာကျင်းပခဲ့တယ်လို့ပြည်တွင်းမှာတော့ဗဟုခန်းနာဖြစ်ပဲခူးမျိုးမှာကျင်းပခဲ့ပါတယ်။မဟာတကရ2016ခုနှစ်မှာတမလနဲ့ဝိမလကိုမမင်းသားနှပါဟန္တာဝတီနေပြည်တော်ကိုတည်ထောင်ခဲ့တဲ့တပိုးတော်လဆုတ်တရက်နေ့ကိုမိုးမျိုးရနေ့ဖြစ်တတ်မှတ်ပြီးကျင်းပခဲ့တာ82ကြိမ်မြောက်ရှိခဲ့ပြီးဖြစ်ပါတယ်ခင်ဗျာ
နိုင်ကုန်းဝင်သတင်းပေးပို့ထားတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်အခုဆက်ပြီးတော့ခုလာမယ့်စနေညတိုင်းလေလိုင်းအစီအစဉ်မှာပါအခုဆက်ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြတယ်လဲဆိုတာကိုတင်းနှာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကိုအီးမေးလ်ပို့ပေးစီခြင်းပါတယ်ရှင
် VOA ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန်းရောက်သတင်းလွှာတဖို့ကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်အတွင်းတပ်မတော်ရဲ့ဆောင်ရွက်ချက်တွေမှာပူးပေါင်းပါဝင်မှုရခိုင်ပြည်နယ်အစိုးရကိုတိုက်တွန်းကြောင်းအစိုးရကိုပြည်နယ်တပ်မတော်သားလွှတ်တော်ကိုယ်စားလှယ်တူးကတင်သွင်းတာမှာထောက်ခံမဲအပြေအဝမရတဲ့အတွက်အစိုးရအေးနိုင်သွားပါတယ်။ဒီကိစ္စဟာပြည်ထောင်စုအဆင့်ကလှုပ်ဆောင်ရမှာဖြစ်တဲ့အတွက်ကန့်ကွက်ရတာဖြစ်တယ်လို့ကန့်ကွက်တဲ့အထက်မှာပါတဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တူးက VOA ကိုပြောပါတယ်။ကိုကျော်ကျော်သိန်းကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်တွင်မှာတပ်မတော်နှင့်ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA တို့အကြားနေ့စဉ်လိုတိုက်ပွဲတွေအပြင်းထန်ဖြစ်နေပြီးစစ်ဘေးဒဏ်ကလွတ်အောင်အိုးအိမ်ဆွန့်ထွက်ပြေးနေရသူ 9,000 နီးပါးရှိနေပြီဖြစ်တဲ့အခြေအနေမှာပဲပြည်နယ်တပ်မတော်သားလွတ်တော်ကိုယ်စားလှယ်တူဖြစ်သူဗိုလ်မှူးတပ်ဦးမောင်ကဗိုလ်ထူးနှင့်လွတ်တော်စီဝေးတွင်အစိုးတရက်တင်သွင်းတာပါအဲ့ဒီတင်သွင်းတဲ့အစိုးကြောင်းရခိုင်မျိုးသားပါတီကမြောက်ဦးမဲဆန္ဒနဲ့အမှတ်၁ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းတာစိန်က VOA ကိုအခုလိုရှင်းပြပါတယ်
တပ်မတော်ကဒုတာဝန်အရေးသုံးပါအောက်ကနေရခိုင်ပြည်သူတွေအပေါ်ကြားရောက်ခဲ့တဲ့ဒီအာဖာအကြမ်းဖက်မှုတွေပေါ့နော်အဲ့ဒါကိုသူတို့ကကာကွယ်ခဲ့တယ်ပေါ့နော်ပြီးတော့ရခိုင်ပြည်အပေါ်မှာလည်းပဲရခိုင်ပြည်သူတွေရဲ့အပေါ်မှာလည်းပဲသူတို့ကကြောက်လာမဲ့ဘေးအန္တရာယ်တွေကိုကာကွယ်နေတယ်။ဒါကြောင့်ရခိုင်ပြည်သူတွေအနေနဲ့ဒီတပ်မတော်ရဲ့ဆောင်ရွက်တဲ့အပေါ်မှာကူးပေါင်းပါဝင်ဖို့ရခိုင်ပြည်နယ်အစိုးရကိုတိုက်တွန်းတဲ့အဆိုပါ။အ
ဲ့ဒီအဆိုမှာပါတဲ့ကိစ္စရပ်မျိုးကိုရခိုင်ပြည်နယ်လွှတ်တော်အနေနဲ့ဆောင်ရွက်လို့မရတဲ့အတွက်ကန့်ကွက်ရတာဖြစ်တယ်လို့ရခိုင်မျိုးသားပါတီကပဲကြောက်ဖြူမဲဆန္ဒနဲ့အမှတ်နှစ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဖိုးဆန်ကပြောပါတယ်
။ဘာဖြစ်လို့လဲဆိုတော့ဒီကိစ္စကပြည်ထောင်စုကနေဖြေရှင်းရမယ့်ကိစ္စဖြစ်တယ်။ပြည်ထောင်စုနဲ့ဆက်ဆံတဲ့မဲခွန်းပေးဖြစ်တယ်ခင်ဗျ။အဲဒါကြောင့်မို့လို့ကျွန်တော်တို့ကန့်ကွက်ခဲ့ရတာပါ
။အစိုးကမဲခွဲဆုံးဖြတ်တာမှာလွတ်တော်အစည်းအဝေးတက်ရောက်တဲ့လွတ်တော်အမတ်တွေထဲမဲပေးခွင့်ရှိတဲ့လွတ်တော်ကိုယ်စားလှယ်34ဦးမှာတပ်မတော်သားလွတ်တော်ကိုယ်စားလှယ်12ဦးစလုံးကထောက်ခံမဲပေးခဲ့ကြပြီးရခိုင်မျိုးသားပါတီကလွတ်တော်ကိုယ်စားလှယ်အားလုံးနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွတ်တော်ကိုယ်စားလှယ်တချို့စုစုပေါင်း22ဦးကကန့်ကွက်မဲ့ပြေးခဲ့ကြပါတယ်။ NLD လွတ်တော်ကိုယ်စားလှယ်တဦးကကြားနေမဲ့ပြေးခဲ့တယ်လို့ဦးထွန်းတာစိန်ကရောဦးဖိုးဆန်ကရောပြောပါတယ်။ရခိုင်ပြည်နယ်တွင်မှာတနေ့တခြားအရေးအတွက်တိုးလာနေတဲ့စစ်ဘေးဒုက္ခသည်တွေကိုအကူအညီပေးဖို့ပြည်နယ်အစိုးရကိုတိုက်တွန်းတဲ့အဆိုတရက်ကိုလည်းပြည်နယ်လွတ်တော်မှာတင်သွင်းထားတာရှိပြီးလာမယ့်ရက်ပိုင်းကျင်းပမဲ့လွတ်တော်အစည်းအဝေးတစ်ခုခုမှာဆွေးနွေးသွားဖို့ရှိတယ်လို့ဦးဖိုးဆန်ကပြောပါတယ်ခင်ဗျာ။
ကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့လာမယ့်စနေညတိုက်ရိုက်လေလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးပြရစီရှင
်တော်ရရှင်များရှင်လက်နက်ကင်ပြိပခတွေလူခွင့်ရေးပြဿနာတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာစီးပွားရေးရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ဖို့ကျင်းပမယ့်ညီလာခံတစ်ခုကိုဒီသတင်းပတ်ထဲငပလီပန်းတီကမ်းခြေမှာတုံးရကြကျင်းပသွားမှာဖြစ်ပါတယ်။ရင်းနှီးမြှုပ်နှံမှုတွေနဲ့အတူစီးပွားရေးဖွံ့ဖြိုးမှုတွေအခွင့်အလမ်းတွေဟာရခိုင်ပြည်နယ်အချက်အလက်ကိုဖြည့်ဆည်းရမှာဘလောက်ထိတွန်းအားဖြစ်လာနိုင်မှာလဲ။ရင်းနှီးမြှုပ်နှံမှုတွေကြောင့်လက်တလုံးမှာကိုပဲပြဿနာတွေပေါ်နေတဲ့ဒေသမှာစိန်ခေါ်အခဲဆန်းမှုတွေရောဘာတွေရှိနိုင်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။
ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေရှင်ဒီရီတဲ့လီလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။လာမယ့်စနေညတိုင်းလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ထပ်မံဖိတ်ကောအပ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့ဒုက္ခသည်တွေက100ကျော်ဟာဒီရက်ပိုင်းအတွင်းမှာပဲနေရက်ကိုပြန်နေကြပါတယ်။ဒုက္ခသည်တွေအနေနဲ့မိမိဆန္ဒအလျောက်နေရရင်ပြန်ခြင်းရင်ပြန်နိုင်ဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကဒုက္ခသည်စခန်းတိုင်းမှာဌာနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေဖွင့်လှစ်ထားပြီးနေရက်ပြန်ခြင်းသူတွေစီရင်ပေးသွင်းနိုင်တယ်လို့ကြေညာခဲ့ပြီးတဲ့အနောက်မှာပဲဒီရက်ပိုင်းပြန်ဖို့စီရင်ပေးသူ900ကျော်ရှိတယ်လို့ကရင်ဒုက္ခသည်ကော်မတီကပြောပါတယ်ဒီအကြောင်းကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မှအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်မှာရှိတဲ့ကရင်ဒုက္ခသည်စခန်း၄ခုကဒုက္ခသည်900ကျော်ဟာဖေဖော်ဝါရီလ20ရက်နေ့ကစပြီးစခန်းလိုက်နေရက်ပြန်ကြရမှာဖေဖော်ဝါရီလ20ရက်နေ့မှာတော့မေလဒုက္ခသည်စခန်းကဒုက္ခသည်130ဝန်းကျင်နေရက်ပြန်ကြရတယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပြပါတယ်
။ဒီနေ့တန်တာမေလတွေဥက္ကဋ္ဌကကျွန်တော်ကြားတာတော့မေလကျော်တယ်။နေပန်ဇေဥက္ကဋ္ဌဖက်ခါဆိုရင်နှုတ်ဖို့
ဟုတ်ကဲ့ဟုတ်ကဲ့
နှုတ်ဖို့ဒီတော့30ရက်နေလာရဲ့ဟိုမှာဟိုဘန်းတရားမှာဒီနေ့ငွေ130လာပဲ
ဖြစ်ကရင်ဒုက္ခသည်အများစုကတော့နေထိုင်ရေးနဲ့ဘဝလုံခြုံမှုရရှိရေးအတွက်တောင်းဆိုထားပြီးလူကုန်စိတ်ခါနဲ့အညီနေရက်ပြန်နိုင်ရေးကိုမျှော်လင့်ထားကြတာပါဒါပေမဲ့ UNHCR ထိုင်းအစိုးရမြန်မာအစိုးရတို့ပေါင်းပြီးမိမိဆန္ဒလျောက်နေရက်ပြန်နိုင်ရေးအကျိုးဆောင်ဌာနတွေဖွင့်လှစ်ပေးထားတာကြောင့်အခုပြန်တဲ့သူတွေဟာအဲ့ဒီအစီအစဉ်အတိုင်းပြန်ကြတဲ့သူတွေဖြစ်တယ်ဆိုပြီးဦးရောဘတ်ထွေးကပြောပါတယ်စခန်းတွင်းကကရင်ဒုက္ခသည်စခန်းကော်မတီကိုလည်းအခုပြန်တဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့အသိပေးတာမျိုးတွေမရှိဘူးလို့လည်းဦးရောဘတ်ထွေးကပြောပါတယ်
။နာမည်အဲ့ဒီအင်ရဟိုနေ့ကနံပါတ်ဘယ်လောက်လဲနာမည်ကဦးစည်းတဲ့လူနာမည်ကဘယ်လိုလဲ
ခ
လီအလုံးပဲရောက်လဲမိန်လေးပဲရောက်အန်ပဲမိမမယ်ရောက်အန်နဲ့ရောက်ကြပဲနဲ့အဲ့ဒီဖြစ်ရင်လေဂျူအန်ရေးစီအစီမှာတောင်းတယ်အဲ့ဒီဆက်လာလို့ဒီလိုမပြောဇာမပြေတော့ဆက်ကုန်ရယ်လေဒါလည်းပြပါလာသူနေတာပေါ့ကိုကဒါအမှားပြောတော့ချင်းဒုက္ခပဲအဲ့ဒီကျွန်တော်တို့ချင်းစိတ်ခံမှာရှိတဲ့လူတွေလူရလူမျိုးရတာချုပ်တော့ဆုံးပါပ
ါဒုက္ခတဲ့စခန်းလေးခုကနေရက်ပြန်ဖို့စီရင်ပေးသွင်းထားတဲ့လူရည်ကတော့900ကျော်ရှိတယ်ဆိုပြီးကရင်ဒုက္ခတဲ့ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ် UNHCR ကတော့ဒုက္ခသည်စခန်းတိုင်းမှာဌာနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေကိုဖွင့်လှစ်ထားပေမဲ့ဒုက္ခသည်အများစုကတော့သူတို့ဘဝအတွက်ခိုင်လုံတဲ့အာမခံချက်ရှိတဲ့အစီအစဉ်တွေမရှိဘဲနဲ့နေရရင်းကိုပြန်နိုင်ဖို့ကအခက်အခဲတွေရှိနေတယ်လို့လည်းဒုက္ခသည်တွေဘက်ကပြောဆိုထားတာပါ။အရင်မြန်မာအစ်အစိုးရလက်ထက်ကဖိနှိပ်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်ခဲ့ကြရတဲ့တိုင်းရင်းသားဒုက္ခသည်တွေကိုထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း၉ခုမှာထိုင်းအစိုးရကခိုးလုံခွင့်ပေးထားတာဖြစ်ပါတယ်။အဲဒီဒုက္ခသည်စခန်းထဲမှာပြင်းနီဒုက္ခသည်စခန်းကနှစ်ခုပါဝင်တာပါ။ပြင်းနီဒုက္ခသည်စခန်းနှစ်ခုမှာတော့ဒုက္ခသည်ပေါင်း13,000လောက်ခိုးလုံနေထိုင်နေကြတာဖြစ်ပြီးကျန်တဲ့ပြင်းဒုက္ခသည်စခန်းမှာခိုးလုံနေကြတဲ့ဒုက္ခသည်တွေပေါင်းမယ်ဆိုရင်တော့ထိုင်းမြန်မာနယ်စပ်ကစခန်းတွေမှာဒုက္ခသည်3000နီးပါးလောက်ခိုးလုံနေထိုင်နေကြတာဖြစ်ပါတယ်ရှင်။
မအီးမတင်ပြပို့ထားတာပါရှင်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာတိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှန် 855 ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့ပုဒ်တဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25နဲ့32တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြမလူတို့နဲ့ကျန်းမာရေးကဏ္ဍမှာပုံမှန်ကျန်းမာရေးစစ်ဆေးကြဖို့ဘာကြောင့်လိုအပ်တယ်လဲဆိုတဲ့အကြောင်းနဲ့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးပါမယ်။ American Mexico နယ်စပ်မှာတတိုင်းခရီးအတွက်သမရရဲ့နိုင်ငံတော်အရေးပေါ်ကြေညာချက်ကို American ပြည်ထောင်စုပြည်နယ်16ခုကလက်မခံပဲအစိုးရကိုပြန်တရားစွဲထားတဲ့အပေါ်မှာ
The President does not have power to actfrivolously
California ပြည်နယ်ရှိနေဂျိုဇာဗီယာဘက်ဆာရာပြောသွားတာပါနောက်ပိုင်းမှာပြည်ဆောင်ကိုအခုကိုသားညုံကတင်ဆက်ထားပါတယ်ရှင
် American ပြည်အောင်စုရဲ့ခေလုံဝင်ရောက်ဖို့တောင်အမေရိကတိုက်နိုင်ငံတွေကရွှေပြောင်းသူတွေကျူးပန်းနေတာကြောင့်မလို့ American နေကြာဆောင်တပ်ဖွဲ့တွေကလည်းဒီလိုဝင်ရောက်မဲ့သူတွေကိုတားဆီးဖို့အဲ့ဒီနေဆက်မှာအခုလအစောပိုင်းကနေဆက်တလျှောက်လေ့ကျင့်မှုတွေလုပ်နေခဲ့ကြပါတယ်ဒီလိုရွှေ့ပြောင်းမှုအလုံးရင်းဝင်ရောက်တဲ့ကိစ္စဟာကျူးကျော်မှုတရားဖြစ်တယ်ဆိုပြီးတော့ American သမ္မတ Donald Trump ကနိုင်ငံတော်အရေးပေါ်အခြေအနေကြေညာခဲ့ပါတယ်။ဒီကြေညာချက်ဟာဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးတော့ပြည်နယ်16ခုကတရားရေးအရသမ္မတကိုစိန်ခေါ်ပါတယ်။ဒီပြည်နယ်တွေထဲမှာပါတဲ့ California ပြည်နယ်ရှိနေချုပ် Xavier Becerra ကသမ္မတမှာဒီလိုလုပ်ပိုင်ခွင့်မရှိဘူးလို့ပြောလိုက်ပါတယ်
။ The President does not have power to act frivolously.taking the powers of this 240 plus year
ni paw 240 jaw shi la de democracy နိုင်ငံကြီးရဲ့ဩဇာအာဏာကိုစုပ်ကိုင်ပြီးအခုလိုမစင်မချင်းလောက်တာမျိုးသမ္မတမှာလောက်ပိုင်ခွင့်အာဏာမရှိပါဘူ
းနေဆက်တိုင်းခိုက်ဖို့အတွက်သမ္မတ Donald Trump ဟာယူကောက်ပွဲမှာဂတိကဝေပြုခဲ့တာပါဒီဂတိကိုအကောင့်ထဲပေါ်ဖို့ရာမငွေကိုလွှတ်တော်ကနေခွင့်မပြုခဲ့တဲ့နောက်ဒီအတွက်သုံးစရရဖို့သမ္မတကရေးပေါ်ချင်းနေပြီးခဲ့တဲ့သတင်းပတ်ကကြေညာခဲ့ပါတယ်ဒီအတွက်တရားရေးအရရင်ဆိုင်လာရမယ်ဆိုတာကိုလည်းကြိုတင်တွက်ဆထားတာပါသူအနေနဲ့နေဆက်လုံခြုံရေးအတွက်နိုင်ငံတော်လုံခြုံရေးအရရက်ကိုဆောင်ရွက်ပိုင်ခွင့်ရှိတယ်လို့သမ္မတ Donald Trump ကညင်းချက်ပြန်ထုတ်ပါတယ်။ပြောရရင်တော့အခုတရားစွဲဆိုတာတွေဟာသမ္မတ Trump ရဲ့ဒရန်ခတ်ဖို့အစီအစဉ်ကိုကြန့်ကြောက်အောင်လုပ်တဲ့သဘောပါပဲ။တရားရင်ဆိုင်နေစမှာသမ္မတကသူ့ရဲ့အစီအစဉ်တွေမဆောင်ရွက်နိုင်ဘူးဖြစ်တယ်လို့ Brookings Institute ကသူသစ်သည် Scott Anderson ကသုံးသပ်ပါတယ
်။ If the government goes onto someone's property, builds part of the wall, or takes the money and starts spending it on contractors,
သမ္မတအနေနဲ့တခြားသုံးစိတ်ကနေထွက်ယူပြီးတိုင်းဆောက်လို့ရေးလုံးလုံးမယ်ဆိုရင်ဒါကိုပြန်ဖြတ်ဖို့ဆိုတော့ခက်ပါလေ။ဒါကြောင့်ကျွန်တော်အမြင်တော့အခုတရားစွဲဆိုတာဟာဥပဒေအရမဖြေရှင်းနိုင်မချင်းအစိုးရအနေနဲ့ဒီတိုင်းဆောက်လို့မှုတွေရပ်ထားမှာပါ။
ပြည်နယ်16ခုကတင်တဲ့ဒီတရားစွဲဆိုမှုမှာသမရရဲ့ရေးပေါ်ချင်းနေကြီးညာချက်ကိုစန့်ကျင်တဲ့အခြားပြည်ထောင်စုဖွဲ့စည်းတွေလည်းပါကြပါရယ်။ဒါကြောင့်မလို့တရားရေးကိစ္စကအတော်လေးရှုပ်ထူးထူးဖြစ်မဲ့အနေထားပါ။ George Washington တက္ကသိုလ်က Paul Berman ကတော့မူရင်းဥပဒေကိုယ်တိုင်ကရှင်းလင်းလင်းမဖြစ်ဘူးလို့ပြောပါရယ
်။ Most of the provisions in the federal code for the declaration of a national emergency
နိုင်ငံတော်ရေးပေါ်ချင်းနေဆိုတာဘယ်လိုအခြေအနေမျိုးဖြစ်တယ်။ဘယ်လိုအခြေအနေမှာတော့ဒီလိုတတ်မှတ်လို့မရဘူးဆိုတာတွေကိုနိုင်ငံတော်ရေးပေါ်ချင်းကြီးညာချက်Federal ဥပဒေပါစာပိုက်တွေမှာတည်တည်ချာချာတတ်မှတ်ထားချက်မရှိဘူးထင်ပါတယ်။ဒါကြောင့်လည်းတရားရေးအရာဘလို့စံနှုန်းရှိတယ်ဆိုတာရှင်းရှင်းလင်းလင်းမရှိသလိုပွင့်ဝင်လင်းလင်းပြောရရင်သူ့ဥပဒေကိုယ်တိုင်ကပြဿနာရှိပါတယ်
။ဒါကြောင့်မလို့ဒီတရားစွဲဆိုမှုကိုအဆုံးသတ်ဖြစ်ရှင်းဖို့လနဲ့ချီနှစ်နဲ့ချီပြီးတော့အချိန်ကြာနိုင်တယ်လို့သူ့သစ်သည် Scott Anderson ကယူဆပါတယ
်။ At which point a new Congress or a new president may not be as committed to this agenda. There's also the possibility that
ဒီကိစ္စကိုနောက်ထပ်လွတ်တော်အဓိကဖြစ်စေသမ္မတအဓိကဖြစ်စေဆက်လုပ်ပွဲမရှိပါဘူး။ဖြစ်နိုင်တာကတော့ဒီဥပဒေကိုသုံးပြီးသမ္မတကလုပ်ပိုင်ခွင့်ရှိတယ်ဆိုတာကိုကန့်သတ်ထိန်းချုပ်ဖို့လွတ်တော်ကဆောင်ရွက်လာနိုင်ပါတယ
်။သမ္မတရဲ့ဒီကြေညာချက်ကိုလွတ်တော်ကဒီမိုကရက်တီကလည်းတရားစွဲဖို့အတွက်စဉ်းစားနေကြပါတယ်။ဒါဆိုရင်တော့တိုင်းဆောက်ဖို့သမ္မတ Trump ရဲ့အစီအစဉ်ဟာအတော်လေးကိုအခက်အခဲတွေပိုဖြစ်လာတော့မှာပါခင်ဗျာ
။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဒ
GVB ရုပ်သံစလောင်းကနေပြီးနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ညမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အဖက်စင်ကဏ္ဍတွေကို GVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီ UI မြန်မာပိုင်းရဲ့ပုတ်တခုညပိုင်းစီစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုနှာဆင်ရပါမယ်။ဒီတစ်ပတ်မှာယောဂရှိရှိမရှိရှိလူတိုင်းပုံမှန်ကျန်းမာရေးစစ်ဆေးသင့်တယ်ဆိုတာကိုနှာဆင်ရအောင်ပါ။6လတန်သည့်တစ်နှစ်တန်သည့်အချိန်အပိုင်းခြားတစ်ခုရောက်တိုင်းမှာကျန်းမာရေးပုံမှန်စစ်ဆေးဖို့လိုအပ်ပါတယ်။ဒီလိုစစ်ဆေးတဲ့နေရာမှာလည်းတေချာတက်ကြွတဲ့ဆရာဝန်နဲ့လိုအပ်တဲ့အပိုင်းတွေအားလုံးကိုစစ်ဆေးဖို့လိုပါတယ်။ဒေါက်တာတန်းစောရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်။
ကျမရဲ့စစ်ဆေးမှုတွေကိုအချိန်မမှန်ပြုလုပ်ပေးခြင်းဟာယောဂအကြီးကြီးမားမားမဖြစ်ခင်မှာယောဂဖြစ်လာနိုင်တဲ့အရေးအခြေတွေကိုကြိုတင်သိရှိနိုင်ပြီးကာဝေကုသမှုတွေကိုအချိန်မီပြုလုပ်ခွင့်ရရှိစေနိုင်တာကြောင့်ကျမရဲ့အတွက်အကျိုးကျေးဇူးတွေအများကြီးဖြစ်စေနိုင်တယ်လို့ချမ်းကျင်သူတွေကသုံးသပ်ထားကြတာပါကျမရဲ့အာမခံစနစ်တွေတွေ့ကြမှုမရှိသေးတဲ့မြန်မာနိုင်ငံလိုဖွံ့ဖြိုးတဲ့နိုင်ငံမှာတော့ယောဂမရှိဘဲကျမရဲ့စစ်ဆေးရမယ်ဆိုတဲ့အယူဆဟာငွေဖြုံးတီးတဲ့အယူဆတစ်ခုလို့ဖြစ်နေပါတယ်ဥတီချက်မရှိဘဲကိုယ်တော်နဲ့ကိုကျမ်းမာရေးစစ်ဆေးမှုပြုလုပ်ခြင်းဟာထိရောက်မှုအားနည်းတယ်လို့ဆိုနိုင်ပေမဲ့ကြောကျင်တဲ့ပညာရှင်တွေရဲ့လမ်းညွှန်ချက်အတိုင်းစနစ်တကျကြိုတင်စစ်ဆေးမှုတွေလုပ်ခဲ့မယ်ဆိုရင်တော့ထိရောက်တဲ့အကျိုးကျေးဇူးတွေကိုရရှိစေနိုင်တယ်လို့ BDMS Wellness Clinic မှ Managing Director ဖြစ်သူဒေါက်တာဦးဝင်းစောအောင်ကပြောပါတယ
်လှုပ်တင်လှုပ်ထိုက်တဲ့ကျမ်းမာရေးစစ်ဆေးမှုတွေကိုလုပ်မယ်ဆိုလို့ရှိရင်အကျိုးရှိပါတယ်နောက်ပြီးတော့တက်ချွမ်းတဲ့ပညာရှင်တွေကနေပြီးတော့အကြံပေးတဲ့အတိုင်းလုံးမယ်ဆိုရင်လည်းဒါရီယာဘလို့မှအလဟတ်သက်ဖြစ်เสียမှာရှိပါဘူးကျမကြီးစစ်ဆေးတယ်ဆိုတာအဆင့်အမျိုးမျိုးရှိပါတယ်ဘလောက်တိုင်းတာအထိကြည်ကြည်ပြည့်ပြည့်လုံးမလဲဆိုတာလည်းရှိပါတယ်ဘလောက်အထိအနုစိတ်လုံးမလဲဆိုတာရှိပါတယ်အဲ့ဒီခါကျတော့ဟိုဒါကတော့ဟိုတေချာလုံးမလားဖြစ်တယ်လို့လုံးမလားဆိုတော့ဖြစ်တယ်လို့လုံးရင်တော့မလူအဖက်နဲ့လုံးနေရင်တော့ပတ်စံကုန်သွားတာပဲရှိတယ်အကျိုးတော့ရမှာမဟုတ်ဘူးပေါ့လေ
အရေးသေးပြရတဲ့ကျန်းမာရေးဆောင်ရှောက်မှုတွေကိုပြည်သူလူထုကပိုပြီးရရှိစေဖို့ဆိုတဲ့နေရာမှာအခြေခံအဆောက်အဦတွေကအရေးပါတယ်လို့ပညာရှင်တွေရဲ့အရေးသေးကောင်းမွန်မှုတွေကလည်းအရေးပါပါတယ်။စက်ပစ္စည်းကိရိယာတွေနဲ့ဤပညာတွေတိုးတက်ကောင်းမွန်လာတဲ့အမျှကိုင်းတွယ်အသုံးပြုရမယ့်ပညာရှင်တွေအနေနဲ့လည်းလိုအပ်တဲ့ training တွေကိုပြည့်ပြည့်စုံအောင်တက်မြောက်သင်ကြားထားတဲ့လို့ဒေါက်တာဦးဝင်းစောအောင်ကပြောပါတယ
်။စက်ကိရိယာပစ္စည်းတွေကိုခင့်တဲ့အညီကျွန်တော်တို့ဟာအုံသွားဖို့လိုတယ်။သိပ္ပံပညာစေသိပ္ပံပညာအများအားတိုးတက်နေတယ်ကျွန်တော်တို့ဓာရီကိုခင့်မိစိတ်ချရတဲ့မိပညာတွေကိုထည့်သွားဖို့လိုအပ်တယ်ပြီးတဲ့ခါကျတော့ကျွန်တော်တို့တွေကဒီစီမံခန့်ခွဲမှုအပိုင်းပေါ့လေဒါလည်းတိုးတက်ဖို့လိုတယ်စီမံခန့်ခွဲမှုအပိုင်းမှာလည်းစနစ်တကျနဲ့လုပ်သွားပြီးဖို့လိုတယ်အရေးတကအရေးကြီးဆုံးကတော့လူတွေရဲ့ကျန်းမာရေးကိုစောင့်ရှောက်ပေးမယ်ဆရာဝန်တွေဆရာမတွေနဲ့ကျွမ်းကျင်ကျန်းမာရေးလုပ်သားတွေအရေးအသွေးကောင်းကောင်းရှိရမယ်နိုင်ငံတကာအဆင့်ဒေသအဆင့်နိုင်ငံတကာအဆင့်မှီနေရမယ်ဒါဒီအတွက်ကိုကျွန်တော်တို့လိုအပ်တဲ့ training စီလေ့ကျင့်သင်ကြားမှုတွေကျွန်တော်တို့တွေအတတ်နိုင်ဆုံးလုပ်နေဖို့လိုတယ်ဒါတွေပြည့်စုံမှသာကျွန်တော်တို့ပြီးတဲ့ကျန်းမာရေးဝန်ဆောင်မှုတွေဟာအဆင့်အတန်းမြင့်ပါလိမ့်မယ်
ကျိုတင်ကျန်းမာရေးစစ်ဆေးမှုတွေအပါအဝင်ကျန်းမာရေးစောင့်ရှောက်မှုတွေဟာငွေကြေးကုန်ကျမှုများတဲ့ဝန်ဆောင်မှုတွေဖြစ်ပါတယ်။အစိုးရဆိုင်ုံတွေမှာအခမဲ့ကုသမှုတွေရရှိအောင်စီစဉ်ဆောင်ရွက်ပေးနေတယ်ဆိုပေမဲ့အလုံးစုံအခမဲ့ကျန်းမာရေးစောင့်ရှောက်မှုမျိုးတွေကိုပေးနိုင်တာတော့မဟုတ်သေးပါဘူး။ယောဂမဖြစ်ခင်ကျိုတင်ကျန်းမာရေးစစ်ဆေးမှုပြုလုပ်တာမျိုးဆိုရင်ပုဂ္ဂလိကဆေးရုံဆေးခန်းတွေမှာသာရရှိနိုင်တဲ့ဝန်ဆောင်မှုမျိုးဖြစ်ပါတယ်။ကျန်းမာရေးအာမခံစနစ်တွေကောင်းကောင်းမွန်မွန်ဖွံ့ဖြိုးမှုမရှိသေးတဲ့အတွက်ပြည်သူတွေအနေနဲ့ယောဂမဖြစ်ခင်မှာကိုယ့်ရဲ့ကျန်းမာရေးကိုကိုယ်ကိုယ်တိုင်အားထုတ်ပြီးကြိုတင်ကာကွယ်ထားဖို့လိုတယ်လို့ဒေါက်တာဦးဝင်းစောအောင်ကပြောပါတယ်
။သူများကိုကြည့်ပဲအားကိုးနေလို့မရပါဘူး။ဆရာဝန်တွေစေုံစေခန်းတွေကြည့်အားကိုးနေလို့မရပါဘူး။ကိုယ်တိုင်တကယ်ဆန္ဒပြပြဖို့လိုပါတယ်။ဒါကိုအမြဲလက်လုပ်နေဖို့လိုတယ်။တက်ကြွတဲ့သူတွေနဲ့လည်းတိုင်ပင်မှုလိုတယ်။နောက်ပြီးတော့ကိုယ့်ရဲ့ကျန်းမာရေးစောင့်ရှောက်ဖို့အတွက်ကိုကိုယ့်ရဲ့ဝင်ငွေရလည်းပဲကောင်းဖို့လည်းလိုပါတယ်ဒီကနေ့အဆင့်မြင့်လာတဲ့ဆေးသိပ္ပံနေပယ်ကနေပြီးတော့ ထုတ်လုပ်ပေးလိုက်တဲ့ဒီနည်းပညာတွေပစ္စည်းပစ္စယတွေနောက်ပြီးတော့ဒီတက်ကြွမှုပညာတွေအားလုံးဟာစီးပေါ်ပေါ်နေတော့မရတော့တာတေချာတယ်အဲ့ဒီအတွက်ကြောင့်မလို့ကိုဟာကိုရဲ့စာဝင်နေကြီးကိုရဲ့အသက်မွေးဝမ်းကြောင်းနေကိုရဲ့ဝင်ငွေတွေကိုလည်းပဲတိုးတက်အောင်အမြဲလုပ်နေဖို့လိုပါတယ
်ယောဂမဖြစ်ခင်ကလေးကကျွတ်တင်ပြီးကျမကြီးစစ်ဆေးခြင်းဟာကျမကြီးအတွက်အကျိုးကျေးဇူးတွေရရှိနိုင်တဲ့ဆိုပေမဲ့ရည်ရချက်မရှိကြုံရာကြာပန်းစစ်ဆေးတာမျိုးတွေကိုရှောင်ကျင်ပြီးနားလည်တကြမ်းတဲ့ပညာရှင်တွေရဲ့လမ်းညွှန်ချက်အတိုင်းစနစ်တကျပြုလုပ်သင့်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောစီစဉ်တင်ဆက်တဲ့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်အပြီးအခုမြန်မာရေးသုံးသပ်ချက်ကိုနှားဆင်ရပါမယ်မြန်မာနိုင်ငံတိုင်းရင်းသားပြည်ထနာပြည်လေရေးဟာလာမယ့်2020ပြည့်ရွေးကောက်ပွဲမှာအဆုံးဖြတ်ပေးမယ့်အဓိကအကြောင်းအရာတရဖြစ်လာနိုင်ပါတယ်ဒီအချိန်မှာအေအေနဲ့တိုက်ပွဲပြင်းထန်လာတဲ့ကိစ္စဖွဲ့စည်းပုံအရတိုင်းရင်းသားရပိုင်ခွင့်ပိုပြီးရေးကိစ္စတို့ဟာဘယ်လောက်အရေးကြီးပါသလဲရွေးကောက်ပွဲကိုဘယ်လိုရိုက်ခတ်နိုင်သလဲဆိုတာမြန်မာပြည်မှာအခြေစိုက်တာဝန်ထမ်းဆောင်ပြီးပြန်ရောက်လာတဲ့ VOA ဝိုင်းတော်သားကိုကျော်ကျော်သိန်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်တင်ပြပေးထားပါတယ်ရှင်
ကိုကျော်ကျော်သိန်းဒီမြန်မာပြည်ကိုသွားခဲ့တဲ့အချိန်ကမြန်မာနိုင်ငံမှာတော်တော်အရေးကြီးတဲ့ကိစ္စတွေပေါ်ပေါက်တယ်လို့ပြောရင်မှားမယ်မဟုတ်ဘူးထင်ပါတယ်။တပောင်းစုံတစ်ချက်ကအေအေတိုက်ခိုက်မှုဖြစ်ပြီးတော့ရခိုင်ဘက်မှာအေအေနဲ့တပ်မတော်နဲ့တိုက်ပွဲအချင်းမြင့်လာတာတွေ့ရတယ်။အဲဒီအကြောင်းနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိမြန်မာနိုင်ငံရေးကိုရိုက်ခတ်မှုရှိနိုင်မယ်ထင်ပါလဲ။လူတွေရဲ့သဘောထားရောဘယ်လိုဖြစ်လာလဲ။တပ်မတော်ပူပြီးအောက်ကိုလာရလား။သူတို့မဟုတ်အေအေဘက်ကရင်းကြလားဒေသခံတွေအဲဒီကိုစပြီးတော့
ဟုတ်ကဲ့ဒီ AA ကနေကြားဆောင်ရိုက်ခင်းစခန်းတွေကိုတိုက်တဲ့ကိစ္စကအတော်လေးရိုက်ခတ်တယ်လို့တော့တရားပေါ်ပြောနိုင်ပါတယ်။ဘာဖြစ်လို့အတော်လေးရိုက်ခတ်တယ်လို့တရားပေါ်ပြောနိုင်တယ်လဲဆိုတော့အဲ့ဒီမတိုင်ခင်မှာတခြားပြည်နယ်တွေမှာတခြားလူမျိုးစုတွေနဲ့ကိုင်အဖွဲ့တွေရှိတဲ့ဒေသတွေမှာတိုက်ပွဲတွေရှိနေခဲ့ပြီးတော့ရခိုင်ဘက်ကနှစ်ပေါင်းများစွာအခုလောက်ကြီးတဲ့လက်နက်ကိုင်တိုက်ပွဲတွေတိုက်ခိုက်မှုတွေမရှိခဲ့တာကြာပါပြီ။ဆိုတော့AA ကရခိုင်စခန်းတွေကိုတိုက်ခိုက်လိုက်တဲ့အတွက်ရခိုင်ဘက်ကလှုပ်ခတ်သွားတာဆိုရင်ကျွန်တော်တို့ဒီကနေ့စကားပြောနေတဲ့အချိန်အထိပါပဲအဲ့ဒါနဲ့ပတ်သက်ပြီးတော့လူတို့ရဲ့အမြင်ဒေသခံတွေရဲ့အမြင်ဆိုရင်တော့နည်းနည်းလေးကွဲတယ်လို့ပြောရမှာပါကျွန်တော်သိခဲ့ရသလောက်တွေ့ဆုံမေးမြန်းခဲ့ရသလောက်စကားပြောခဲ့ရသလောက်ရခိုင်ဒေသဘက်ကဒေသခံတွေအနေနဲ့ကတော့ဒီလိုမျိုးရခိုင်စခန်းတွေကိုတိုက်ခိုက်တာစစ်ဖြစ်တာလူတွေတေကြကြေကြဖြစ်ရတာကိုလက်မခံဘူးဆိုရင်တောင်မှအေအေအဖွဲ့ကိုအပြင်းအထန်ဆန့်ကျင်တဲ့စကားမျိုးလေးတန်မျိုးကျွန်တော်မကြားခဲ့ရပါဘူးဒါပေမဲ့ရခိုင်ပြည်မဟုတ်တဲ့တခြားဒေသတွေကပေါ့လေကျွန်တော်ရောက်တဲ့နေရာဘိုင်းကိုကျွန်တော်ပြောတာပါတခြားဒေသဆိုလို့ကျွန်တော်မြန်မာနိုင်ငံအနှံ့အပြားလေးရောက်တာတော့မဟုတ်ပါဘူးတခြားဒေသတွေမှာတော့ဒီလိုအေအေရဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘဝင်မကြတဲ့လေးတန်မျိုးတွေကျွန်တော်ကြားခဲ့ရတာရှိပါတယ်အဲဒါအဲ့ဒီပေါ်မှာဟာလာတပ်မတော်အပေါ်မှာထောက်ခံမှုပိုများလာသလားဆိုတာကတော့ကျွန်တော်တို့လက်ရှိအခြေအနေမှာတေချာပေါက်ပြောနိုင်သေးတဲ့အနေအထားမရှိဘူးလို့ပဲဆိုရမှာပ
ါ။ပြည်သူတွေရဲ့သဘောထားနောက်ကအဲဒီတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေအချင်းချင်းကြားမှာရောသဘောထားဘယ်လိုရိုက်ခတ်မှုရှိလာနိုင်ပါလဲ။အထူးသဖြင့် AA ကစပြီးတော့ပြောလိုက်လို့ဆိုရမှာပဲဒါ Federal ပြည်ထောင်စုမဟုတ်ဘူး Confederate ဖြစ်စေချင်တယ်။ပို့ပြီးရော့ရဲတဲ့ပြည်ထောင်စုဘို့ချုပ်ကိုင်မှုပို့မို့ရော့ရဲတဲ့ပြည်ထောင်စုသဘောမျိုးလုံမယ်လို့ပြောလာတယ်။တကယ်တော့ဝါကိုပေးထားတဲ့ပုံစံလို့ပေါ့လေသူတို့တည်ဝင်တာမဟုတ်ဝထားတဲ့ပုံစံဖြစ်တယ်။အဲ့လိုပြောတာနဲ့ပတ်သက်ပြီးတော့တိုင်းရင်းသားအင်အားစုတချို့ကတော့ဒါကိုစနစ်မီးမပြောဘူး။အဲ့ဒီအတိုင်းလိုက်ပြီးတော့ပြောကျင်တဲ့တိုင်းရင်းသားအင်အားစုတချို့လည်းကြားရပါတယ်ကျွန်တော်တို့
။
ကိုကျော်ကျော်သိန်းတွေ့ကြုံသိရှိခဲ့ရတဲ့ကိစ္စလည်းပြောပေါင်းတာ
။ဟုတ်ကဲ့ခင်ဗျ။ကျွန်တော်စစ်တွေရောက်တုန်းကထိတ်တန်းရခိုင်နိုင်ငံကြီးခေါင်းဆောင်တဦးလို့ဆိုရမယ့်ပုဂ္ဂိုလ်ကြီးနဲ့ကျွန်တော်စကားပြောခွင့်ရခဲ့ပါတယ်။အမှတ်တမ်းတင်အတန်ကူးယူခြင်းမဟုတ်ဘဲနဲ့ off the record ပေါ့လေစကားပြောခွင့်ရခဲ့ပါတယ်စကားပြောအဲ့လိုစကားပြောခွင့်ရတဲ့တော်လေးအတွက်လည်းပဲအမြင်သဘောထားတွေကိုတော်တော်လေးပွန့်ပွန့်လင်းလင်းကြားခဲ့ရပါတယ်ကျွန်တော်အဲ့ဒီပုံကိုကြီးကဘာပြောသလဲဆိုတော့နိုင်ငံရေးမှာတောင်းကျင်တယ်လို့တောင်းလို့ရတာပဲတဲ့ဒါကအမြင့်ဆုံးပြောတာပဲတဲ့ဒီအတိုင်းဟလာဖြစ်လိမ့်မယ်လို့ဖြစ်ကိုဖြစ်ရမယ်လို့ပြောတာမှမဟုတ်ဘဲတဲ့အမြင့်ဆုံးတောင်းတာဘာမှမဟုတ်ဘူးတဲ့နိုင်ငံရေးမှာဒီလိုပဲတောင်းမှာပဲတဲ့ဒီလိုပဲပြောမှာပဲတဲ့ဆိုတော့သူရဲ့ပြောပုံဆိုပုံကနေပြီးတော့ရေဖန်တမန်တည်ရတာကတကယ်တော့ဒီ confederate ဆိုတဲ့တောင်းဆိုချက်ပေါ့လေဒီ confederate ဒီကြောင်းကိုလုပ်မယ်ဆိုတဲ့အပြောပေါ်မှာအများစုကတေချာပေါက်ကြီးသဘောတူလှတဲ့အနေအထားမျိုးတော့မဟုတ်ပါဘူးသို့တော့အေအေအဖွဲ့ဘက်ကဒီလောက်ထိတင်ထားတာပေါ့လေ အမြင့်ဆုံးထိတင်ထားပြီးတော့ပြောတာကတော့ဒါနိုင်ငံရေးမှာနိုင်ငံရေးအကွက်အရာရွှေ့ပြီးလုတ်တယ်ဆိုတဲ့သုံးသပ်ချက်မျိုးကျွန်တော်ကြားခဲ့ရပါတယ်
ဟုတ်တယ်ကြွေးကြော်သံဟာဤဘက်ကျပန်းနိုင်မဟုတ်ဘူးဆိုတော့
ဒါအဲ့လိုနေထားပါပဲဟုတ်ကဲ့ဟုတ်ကဲ့
ဆိုတော့ကျန်တဲ့တိုင်းရင်းသားဖွဲ့စည်းရရဲ့သဘောထားတော့အေးရဲ့တိုက်ခိုက်မှုအေးရဲ့တောင်းဆိုမှုတွေနဲ့ပတ်သက်ပြီးတော့
အေးရဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ကျန်တဲ့လက်နက်ကိုင်ဖွဲ့စည်းတွေဘက်ကတရားဝင်ထုတ်ပြောကြတာ ड़ी အဲဒို့မို့ကျွန်တော်တို့ဟိုဆက်သွယ်မေးမြန်းချက်တွေမှာ off the record ပြောတာမျိုးတွေအရာပေါ့လေဆိုတော့အများစုကအပြင်းထန်ပြစ်တင်ဆုံးချတာမျိုးကျွန်တော်တို့မတွေ့ရပါဘူးတမ်းမတော်ဘက်ကနေပြီးတော့ဟလာအေးအေးကိုပြန်ပြီးတော့နေနှင်းဖို့အတွက်ဟလာစူးစမ်းတဲ့အခါမျိုးမှာလုတ်တဲ့အခါမျိုးမှာဒီဟာကိုတွေ့ဆုံဆွေးနွေးပြီးတော့အေးချမ်းချမ်းအဖြစ်ရှာဖို့ဆိုပြီးတော့ပြောတာမျိုးတွေကျွန်တော်တို့တွေ့ရပါတယ်ဆိုတဲ့အခါကျတော့လူမျိုးစုလက်နက်ကင်အဖွဲ့တွေဆိုတာကတော့တစ်ဖွဲ့နဲ့တစ်ဖွဲ့ရိုင်းပင်အားပေးပြီးတော့ဟိုတွားရမယ်ဆိုတဲ့အခြေခံသဘောထားရှိကြပုံရပါတယ်အဲ့တော့အေအေကနေပြီးတော့တိုက်ခိုက်လာတဲ့အပေါ်မှာဒါကတော့ပြဿနာကိုပိုဆိုးသွားစေမယ်ဒီလိုတော့မလုပ်ကြနဲ့ဆိုတော့ဟန့်တာမျိုးတွေကျွန်တော်တို့မကြားပါဘူးတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာတဲ့အပေါ်မှာတော့နှစ်ဖက်တွေ့ဆုံပြီးတော့စကားပြောကြပါဆိုပြီးတော့တိုက်တွန်းတာမျိုးတွေတော့ကျွန်တော်တို့တွေ့ရပါတယ
်နောက်တစ်ခုကအေအေကိုနှိမ့်နေတဲ့နေရာမှာရဟရင်တုံးပြီးတော့လေဓာတ်အင်အားတုံးပြီးတော့နှိမ့်နှင်းဖို့ဒေါန်ဆန်းစုကြည်ကိုရိုင်းက
တမရက
ပြေးတယ်ဆိုပြီးတော့ပြောတာဟာတင်တို့ကတော့ဒီမှာတဆင်းစကားကြတော့အတွင်းစကားများကြားမိပါလားတကယ်များဟုတ်လေသလားသူရိမို့သူ့ကိုအဆုံးပြုသလားဘယ်လိုသုံးသပ်ကြပါလဲ
အဲ့ဒါကအတော်လေးတော့အခြေတင်ဖြစ်ဖွယ်ရရှိတယ်လို့ဆိုရမှာပါဆိုတော့တမရဘက်ကအဲ့လိုပြောပြီးနောက်ပိုင်းမှာကျွန်တော်တို့သိတဲ့အတိုင်းပဲဒီနိုင်ငံတော်တိုင်နိုင်ငံယုံဝန်ကြီးဌာနညွှန်ကြားမှုချုပ်ကနေပြီးတော့ဒီပြောဆိုဆွေးနွေးမှုဟာခေါင်းဆောင်တွေအကြပြောဆိုဆွေးနွေးမှုဖြစ်တဲ့အတွက်ဒါကိုထုတ်ပြောလို့မရပါဘူးဆိုပြီးတော့ပြောပါတယ်ဒါပေမဲ့အလားအဲ့ဒီလိုတကယ်ပဲခွင့်ပေးသလားမပေးဘူးလားဆိုတော့ကိုတရားဝင်ညင်းဆူသွားတာမျိုးမရှိပါဘူးတမရဘက်ကလည်းဒါလူသီးရှင်ကြားဒီလိုလူအပ်ရင်သုံးပါဆိုပြီးခွင့်ပြုတယ်ဆိုတာလူသီးရှင်ကြားပြောတာပဲလေလူသီးရှင်ကြားပြောတာပဲဆိုတော့ဟလားကျွန်တော်တို့ကကြိုးចောင်းစီလီယောဆိုတာစဉ်းစားကြည့်မယ်ဆိုရင်တကယ်တမ်းဟလားတမရဦးဝင်းမြင့်ကပဲဖြစ်ဖြစ်ဒေါ်ဆန်းစုကြည်ကပဲဖြစ်ဖြစ်ဒါမှမဟုတ်သူတို့အားလုံးကပဲဖြစ်ဖြစ်လူလူလားလားသဘောတူညီကြတယ်လူအပ်ရင်တော့ရဟန်းရင်ကိုသုံးပါလို့မပြောဘဲနဲ့တော့တမတော်ကလူသိရှင်ကြားကြီးဗျောင်ကြီးပြောပါမလားလို့တော့စဉ်းစားစရာရှိပါတယ်တဖက်ကလည်းပဲဒါနဲ့ပတ်သက်ပြီးတော့မဟုတ်ပါဘူးလို့ပြန်ပြီးတော့ညင်းတာတစုံတစကျွန်တော်တို့ဟိုနောက်ကမှလည်းမကြားရပါဘူးလူသိရှင်ကြားလည်းကျွန်တော်တို့မကြားခဲ့ရပါဘူ
းအခုဒီအချိန်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အာဏာရလာပြီးကြတဲ့ကထိတ်တန်းဦးစားပေးလုပ်ငန်းတစ်ခုဖြစ်တဲ့တိုင်းရင်းသားပြည်ထောင်ပြည်လဲရေးပေါ့ဗျာပြည်တွင်းငြိမ်းချမ်းရေးအတွက်ဆိုတော့အဲ့ဒီအတွက်စူးစမ်းနေတဲ့အချိန်မှာဒီလိုပြောအဆိုတွေဒီလိုတိုက်ခိုက်မှုတွေဖြစ်လာတော့အဲ့ဒီကိစ္စတော့တိုက်ခိုက်မယ်လို့ထင်ပါတယ်ဆိုတော့အဲ့ဒီခါရဲ့အလားအလာရော
ဒီအေအေနဲ့ဖြစ်တဲ့တိုက်ပွဲတွေဟလာတခြားဒီလူမျိုးစုလက်နက်ကိုင်အရေးနဲ့ပတ်သက်ပြီးတော့ငင်းချိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အပြစ်ခရဲစင်းနဲ့ပတ်သက်ပြီးတော့ပြောတဲ့ဟာတွေသဘောထားတွေအားလုံးကိုခြုံကြည့်လိုက်မယ်ဆိုရင်တော့ဟလာအခြေအနေတစုံလုံးဒီအခုကြွေးကြော်နေတဲ့ပြောနေတဲ့ဒိုင်းနာစီလို့ညညရေးကိုဥတီတဲ့စစ်မှန်တဲ့အလားအလာမျိုးတော့မဟုတ်ဘူးဟိုအခက်အခဲအများကြီးဖြစ်လာစေတယ်နောက်ပြန်ဆွဲတာတွေအများကြီးဖြစ်လာစေနိုင်တယ်ဟလာဒိုင်းနာစီလုံးညညရေးလို့ပြောနေတဲ့ကိစ္စကတိတ်မကြခင်အချိန်အတွင်းမှာရမယ်ဆိုတဲ့အလားအလာမျိုးကတော့အတော်နဲတယ်လို့ပဲပြောအောင
်ဒိုင်းနာစီလုံးညညရေးမရတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပေါ်မှာပြည်သူလူထုထောက်ခံမှုအထူးသဖြင့်တိုင်းရင်းသားဒေသတွေမှာတော့အစကတည်းကစိတ်အားမကောင်းလှဘူးလို့ပြောမှာပေါ့လေတချို့နေရာမှာဆိုတော့သူတို့နဲ့ရှုံနေဗာညာအေးနေနေဆိုတော့ဒီလိုဖြစ်ရတည်ဖြစ်ပြီးတော့နောက်လာမဲ့ရွေးကောက်ပွဲအတွက်ကောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နိုင်ငံရေးအင်အားဘယ်လိုဖြစ်လာနိုင်မှာလဲကျွန်တော်နောက်တစ်ခုဒီခါနဲ့ဆက်ဆက်ပြီးတပေါင်းနဲ့ပြောဆိုချင်တာကပါတီစစ်တွေပေါ်လာတယ်ပြည်သူပါတီတို့ဘာလို့စသဖြင့်ပေါ်လဲအဲ့ဒီပါတီတွေပေါ်လာတာဟာလည်းပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမချိုးနှိမ်နိုင်ရင်တောင်မှအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မဲကိုခွဲယူသွားနိုင်တဲ့အင်အားစုတွေဖြစ်တယ်လို့တချို့ကသုံးသပ်ရေးသားတာတွေ့ရပါတယ်ကိုကျော်ကျော်သိန်းကဘယ်လိုတွေ့ခဲ့ပါလဲလာလာ
တိုင်းရင်းသားဒေသတွေမှာလာမယ့်2020ရွေးကောက်ပွဲ NLD ရဲ့လာလာနဲ့ပတ်သက်လို့တော့ဟလာကျွန်တော်အလွတ်သဘောပြောဆိုခဲ့သမျှကျွန်တော်တရားဝင်တွေ့ဆုံမိမြန်ခဲ့သမျှအဲ့ဒီလူတွေအားလုံးရဲ့အမြင်ကတော့95 96 98ရာခိုင်နှုန်းလောက်ထပ်ထူကြတယ်ပြောရမှာပါဒီတစ်ချိန်ရွေးကောက်ပွဲမှာတော့တိုင်းရင်းသားဒေသတွေမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အရင်2015ရွေးကောက်ပွဲလောက်လာလာကောင်းလာမှာမဟုတ်ဘူးလို့
တထထဲသုံးသပ်ကြပါရယ်ဘလောက်အထိကျွန်တော်တို့အလားအလာမကောင်းဘူးလေဘလောက်အထိစိုးသွားနိုင်တယ်လေဆိုတာကတော့အခုလာမဲ့တစ်နှစ်ကာလအတွင်းမှာ NLD ဘက်ကဘလောက်အထိလှုပ်ရှားလာအောင်မလဲအပြောင်းလဲတွေလှုပ်လာအောင်မလဲဆိုတဲ့အခြေအနေပေါ်မူတည်ပါလိမ့်မယ်နောက်တစ်ခုကဒီပါတီသစ်တွေပေါ်လာတဲ့ကိစ္စပါတီသစ်တွေပေါ်လာတဲ့ပတ်သက်ပြီးတော့လည်းကျွန်တော်မေးမြန်းတဲ့အခါမှာကျွန်တော်အဲ့ဒီမေးခွန်းကိုမေးပါတယ်သူတို့ကတော့ဒါအဖွဲ့အစည်းပေါင်းစုပါတီပေါင်းစုလှုပ်ရှားကြတာဒီမိုကရေစီရဲ့သဘောတော်ဟောဖြစ်တယ်လို့ပြောပေမဲ့အနည်းနဲ့အများဆိုသလိုတော့ကွဲမှာပါပဲသူတို့က NLD တို့ကဘလောက်အထိထိခိုက်စေမလဲဆိုတာကကျွန်တော်ခုနပြောသလိုပါပဲကျန်တဲ့တနှစ်တာကလောက်ကာလအတွင်းမှာ NLD အနေနဲ့ဘလောက်အထိရွေ့လာအောင်မလဲဘလောက်အထိသူတို့ဘက်ကလှုပ်ရှားလာအောင်မလဲဆိုတဲ့ပုံမှာအများကြီးမူတည်လိမ့်မယ်လို့ကျွန်တော်ကိုယ်တိုင်အနေနဲ့တော့အဲ့လိုသုံးသပ်ပါတယ
်နောက်တစ်ခုကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရကအဓိကတိုင်းသားဒေသတွေမှာမလိုက်လျောနိုင်တဲ့အခြေဥပမာရခိုင်ဒေသခံပါတီကမဲအပြတ်သက်နိုင်ရတာနဲ့ဝန်ကြီးချုပ်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသူတို့လူကိုခံလိုက်တယ်တိုင်းသားဒေသတွေရဲ့ထောက်ခံမဲအတွက်တိုင်းရင်းသားပါတီတွေမဲနိုင်ရင်တိုင်းရင်းသားတွေသားမှာတိုင်းရင်းသားပါတီကဝန်ကြီးချုပ်ကိုခန့်ခွင်းပြုမယ်ဆိုတဲ့ကိစ္စဟာတိုင်းရင်းသားလူချင်းရတဲ့ကိစ္စဖြစ်မယ်ထင်တယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကာချုပ်က
ဟုတ်ကဲ့
အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တလောဆက်တင်းစာထဲမှာဟုတ်တယ်အဲ့ဒါနဲ့ပတ်သက်ပြီးလို့ပြောပေးမယ်ဆိုရဲလေတန်းလေးနည်းနည်းလေးမသိမသာပြစ်သွားတာတွေ့ရတယ်ဘလောက်ရိုက်ခတ်မယ်ထင်တယ်
အဲ့ဒီဟာကအခုဆိုရင်အဲ့ဒီပုံမကိုပြင်ဖို့အတွက်ဆိုပြီးတော့အခုစပြီးတော့တွန်းနေကြပါပြီပြည်ခံပြိုးအပါဝင်ဂျန်နက်ပါတီတွေကထောက်ခံတာတွေရှိလာပါတယ်တခြားလူပြိုးစုလက်နက်ကိုင်အဖွဲ့တွေကလည်းပဲထောက်ခံတာတွေရှိလာပါတယ်ဒီအပေါ်မှာဆိုတော့အဲ့ဒီကိစ္စကတော့ဖြစ်လာနိုင်ကြအတော်လေးများတယ်လို့ကျွန်တော်တယောက်တည်းအနေနဲ့ကျွန်တော်မြင်မိတယ်နောက်တစ်ခုကဒါကလည်းပဲဒီတိုင်းရင်းသားဒေသတွေမှာထောက်ခံမှုဆက်ပြီးတော့ရနေကျင်သေးတယ်ဆိုရင်ရှေ့လျှောက်သွားရအောင်မယ်မြန်မာနိုင်ငံပြည်ပြောင်းလဲရေးတိုင်းပြည်ပြန်လည်တည်ဆောက်ရေးတွေအားကောင်းမောင်းတန်ဆက်လုပ်သွားနိုင်ဖို့အတွက်ဆိုရင် NLD အနေနဲ့အလွယ်ဆုံးနဲ့အလိုက်ရောသင့်ဆုံးကိစ္စတစ်ခုပါပဲအဖြစ်လဲအဖြစ်သင့်ဆုံးကိစ္စတစ်ခုပါပဲဆိုတော့အဲ့ဒီကိစ္စကတော့အခြေခံဥပဒေပြင်ဆင်ရေးမှာလည်းပဲဒီဟာနဲ့ဆိုင်တဲ့ပုံမှန်ပြင်ဆင်ရေးမှာလည်းပဲဖြစ်လာနိုင်ခြေရှိပါတယ် NLD အနေနဲ့လည်းပဲဒီဟာပေါ်မှာလိုက်လျောနိုင်ခြေရှိတယ်လို့ကျွန်တော်အဲ့လိုမျိုးသဘောရပါတယ်
တိုင်းရင်းသားပြည်ထောင်နဲ့ရွေးကောက်ပွဲအလားအလာပေါ်မှာဥကြောစန်တာနဲ့ VOA ဝိုင်းတော်သားကိုကျော်ကျော်သိန်းတို့ဆွေးနွေးတင်ပြခဲ့တဲ့မြမကြီးတုံသက်ချက်ကိုနားဆင်ခဲ့ရတာပါအခုဆက်ပြီးတော့အပတ်စဉ်တင်ဆက်နေကြအားကစားသတင်းလှတွေကိုကိုရန်နိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်
ဟုတ်ပါပါကျွန်တော်ဂျန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာကျင်းပတဲ့ Hero Gold Cup လေးနိုင်ငံဖိတ်ခေါ်ပလာဘောလုံးပွဲမှာတော့အင်မာမျိုးသမီးအသင်းကဘိုးဆွဲခဲ့ပါတယ်။2032 Olympic အားကစားပြိုင်ပွဲကိုကိုရီးယားနိုင်ငံကအင်ရှင်အဖြစ်ဦးတွဲကျင်းပနိုင်ဖို့ကိုတင်ပြလိုက်ပါတယ်။ဘာစလုနာကနီဗျာဗာဗာဒီကိုစာချုပ်တက်တန်တိုးလိုက်သလို Atletico Madrid အသင်းကလည်း Diego Simeone ကိုစာချုပ်ထပ်ပြီးတော့ချုပ်ဆိုလိုက်ပါတယ်။ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာကျင်းပတဲ့ Hero Gold Cup လေးနိုင်ငံဖိတ်ခေါ်ပလာဘောလုံးပွဲမှာတော့မြန်မာအမျိုးသမီးအသင်းကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။အခုနေ့ Hero Gold Cup လေးနိုင်ငံဖိတ်ခေါ်ပလာဘောလုံးပြိုင်ပွဲကိုတော့မြန်မာ၊အိန္ဒိယ၊နီပေါ်နဲ့အီရန်အသင်း၄သင်းတို့ကစားခဲ့ကြတာပါ။အသင်း၄သင်းပတ်လည်ကစားခဲ့ကြပြီးတော့အမှတ်အများဆုံး၂သင်းကနောက်ဆုံးဖိုင်နယ်ကစားရတာပါ။မြန်မာအသင်းဟာပွဲဥတော်မှာနီပေါ်ကို3ဂိုးကိုမရှိနဲ့နိုင်ခဲ့ပြီးတော့ဒုတိယပွဲမှာတော့အီရန်ကို2ဂိုးကိုမရှိနဲ့နိုင်ပါတယ်တတိယပွဲမှာတော့မြန်မာအသင်းကအိရှင်အိန္ဒိယကို2ဂိုးကိုမရှိနဲ့နိုင်ပြီးတော့အုပ်စု3ပွဲစလုံးကိုအနိုင်ရခဲ့တာဖြစ်ပါတယ်နီပေါ်ကတော့မြန်မာကိုရှုံးခဲ့ပေမဲ့အိန္ဒိယကို2ဂိုးတကိုအီရန်ကို3ဂိုးကိုမရှိနဲ့နိုင်တာကြောင့်ဒုတိယရပြီးတော့ final ထပ်ပါတယ် final ကိုတောက်ကြံနေကကစားကြတာမှာမြန်မာအမျိုးသမီးအသင်းကနီပေါ်ကို3ဂိုးတကိုနဲ့နိုင်ပြီးတော့ Hero Gold Cup Champion ဆုကိုရသွားခဲ့ပါတယ်ဘာစလိုနာအသင်းကတော့နီဗျာအနက်စတိုဗယ်ဗာဒီကိုစာချုပ်တက်တန်တစ်နှစ်ထပ်တိုးလိုက်ပါတယ်။ဒါကြောင့်ဗယ်ဗာဒီဟာ2020အထိဘာစလိုနာနီဗျာဖြစ်နေဆက်ပြီးတော့ရှည်သွားမှာဖြစ်ပါတယ်။အခုတော့စာချုပ်တက်တန်တိုးလိုက်တဲ့အတွက်ဂျီနက်တယ်လို့လည်းဗယ်ဗာဒီကပြောပါတယ်။
ဒီ bueno con esa sensación de que estoy viviendo una
ကျွန်တော်ရမ်းဝမ်းသာပါတယ်။ဒါကထူးခြားတဲ့အခြေအနေတစ်ခုဖြစ်ပြီးတော့ကလပ်တင်းကလည်းကျွန်တော်လုပ်နေတာတွေကိုအသိမှတ်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်။ဒါကြောင့်လေသူတို့ကကျွန်တော်ကိုစာချုပ်တက်တန်ထပ်တိုးခဲ့ပြီးတော့ဒီအတွက်လည်းရှင်းတ်ပါတယ်။ကျွန်တော်ရှေ့မှာစိန်ခေါ်မှုတွေအများကြီးရင်ဆိုင်ရမှာဖြစ်တယ်လို့နိုင်အောင်ကစားမဲ့ပွဲတွေ supply တွေကလည်းအများကြီးပါ။အသင်းကအခုလိုမျိုးကျွန်တော်ကိုနီးပြဖြစ်ဆက်ထားဖို့စဉ်းစားတဲ့အတွက်ကျွန်တော်အနေနဲ့စိတ်ချမ်းသာသလိုတစ်ဖက်မှာလည်းတာဝန်တွေပို့ပြီးတော့ရှိလာပါတယ်။
ဘာဗာဒီဟာ2018ခုနှစ်မှာဘာစလိုနာနီးပြဖြစ်လာခဲ့ပြီးတော့လာလီဂါနဲ့ရှုံးထွက်ပလားတွေကိုယူနိုင်ခဲ့ပါတယ်။ဒါပေမဲ့ Champions League မှာ Roma ကိုအိမ်ကွင်းမှာ၄ဂိုးတကူနဲ့နိုင်ပြီးတော့မှအဝေးကွင်းမှာ၃ဂိုးကိုမရှိနဲ့ရှုံးခဲ့တာကြောင့်သူ့ကိုနီးပြဖြစ်ဆက်ထားမထားဆိုတဲ့ပုံမှာတန်ကြရရှိနေခဲ့တာပါ။ဒါပေမဲ့အခုလိုတက်တန်းထပ်တိုးနိုင်လိုက်တဲ့အတွက်ဘာဗာဒီဟာ
ဘာစလိုနာအသင်းမှာ2020အထိဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ်ခင်ဗျာဘာစလိုနာကဗာဗာဒိတ်ကိုစာချုပ်တတန်တိုးလိုက်တဲ့အချိန်နဲ့မှာပဲအက်တလက်တီကိုမက်ဒရစ်အသင်းကလည်းနီးပါးဒီယေဂိုစီမီယိုနီကို2022ခုနှစ်အထိစာချုပ်တတန်ထပ်တိုးလိုက်ပါတယ်ဒီမျိုးနီးကို2022အထိစာချုပ်တက်တန်တိုးလိုက်တာဖြစ်တယ်လို့ကလပ်သင်းကဖေဖော်ဝါရီ14ရက်နေ့မှာအသင်းရဲ့လူမှုကွန်ရက်ဆာမျက်နှာကနေကြေညာခဲ့တာပါအခုလိုစာချုပ်တိုးနိုင်လိုက်တဲ့အတွက်ဒီယေဂိုစီမီယိုနီဟာအက်တလက်တီကိုမက်ဒရစ်အသင်းမှာနီးပါးအဖြစ်နဲ့ဆယ်စုနှစ်တခုရှိသွားခဲ့ပြီဖြစ်ပါတယ်စီမီယိုနီကလည်းအခုလိုအသင်းရဲ့ဒါရိုက်တာအဖွဲ့ဝင်တွေအားလုံးနဲ့ပရိသတ်တွေအားလုံးကသူ့ကိုထောက်ခံတဲ့အတွက်ကျေးဇူးတင်တယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်စီမီယိုနီဟာ2017ဒီဇင်ဘာမှာအက်တလက်တီကိုနီးပါးဖြစ်လာခဲ့ပြီးတော့အသင်းနဲ့တူယူရိုပါလိဂ်နှစ်ကြိမ်စပိန်မှာပေးချန်ပီယံဆုတစ်ကြိမ်စပိန်ရှုံးထွက်ဖလားတစ်ကြိမ်ရခဲ့သလိုချန်ပီယံစ်လိဂ်ဖလားဖိုင်နယ်ကိုလည်းနှစ်ကြိမ်တက်ခဲ့တာဖြစ်ပါတယ်ခင်ဗျာပြီးခဲ့တဲ့ဇန်နဝါရီ17ရက်နေ့ကအင်္ဂလိပ်ရေလက်ကြားမှာလင်းပြတ်ကြပြီးသေဆုံးသွားခဲ့တဲ့အာဂျင်တီးနားတိုက်စင်မှုအီမီလီယာနိုဆာလာရဲ့အတုပအခမ်းအနားကိုတော့အာဂျင်တီးနားနိုင်ငံစန်တာဖေးမြို့မှာပြုလုပ်ခဲ့ပါတယ်ဆာလာလူငယ်ဘောလုံးသမားဘဝကိုစတင်ခဲ့တဲ့ San Martin de Progreso မှာသူ့ရဲ့ရုပ်လောင်းကိုထားရှိခဲ့ပြီးတော့အဲဒီကနေမှ Santa Fe မြို့မှာမိသင်းညွှန်ခဲ့တာဖြစ်ပါတယ်။ဇာလာရဲ့နာယေးကိုတော့ Cardiff အသင်းနီးပြ New Warnock နဲ့အသင်းအမှုဆောင်အရာရှိချုပ် Ken Chu တို့လည်းတွားရောက်ခဲ့ပြီးတော့သူ့ရဲ့ရုပ်လောင်းကိုတည်ဆောင်လမ်းတစ်လျှောက်မှာလည်းအာဂျင်တီးနားနိုင်ငံသားတွေနဲ့ဘောလုံးဝါသနာရှင်တွေကနောက်ဆုံးနှုတ်ဆက်ဂုဏ်ပြုခဲ့ကြပါတယ်ခင်ဗျာ။2032 Olympic အားကစားပြိုင်ပွဲကိုကိုရီးယားနိုင်ငံကအင်ရှင်အဖြစ်ဘူးတွဲကျင်းပဖို့နိုင်ငံတကာ Olympic Committee IOC ကိုတင်သွင်းလိုက်ပါတယ်။နိုင်ငံအရှင်ဖြစ်မှုတွေကျင်းပဝင်ရဖို့အဆိုပြုချက်ကိုဆွစ်ဇာလန်နိုင်ငံလော်ဆန်းမြို့ကနိုင်ငံတကာအိုလံပစ်ကော်မတီကိုပြီးခဲ့တဲ့စနေနေ့ကတင်ဆင်းခဲ့တာပါလာမယ့်2020တိုကျိုအိုလံပစ်ပြိုင်ပွဲမှာတော့တောင်နဲ့မြောက်ကိုရီးယားနိုင်ငံပေါင်းပြီးတော့အသင်း၄သင်းဝင်ပြိုင်ကြမှာဖြစ်ပြီးတော့ဒါကို IOC ဘက်ကလည်းသဘောတူလိုက်ပြီဖြစ်ပါတယ်2032အိုလံပစ်ပြိုင်ပွဲကိုဘယ်သူကအရှင်ဖြစ်ခွင့်ရမလဲဆိုတာကိုတော့လာမယ့်2025ခုနှစ်မှာဆုံးဖြတ်သွားမှာလည်းဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ရဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုနားဆင်ခဲ့ကြရတာပါဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်မနေ့ဖြန်ကြာသပတေးမနေ့ပိုင်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့ဥကျော်စန်သာရဲ့မြန်မာရေးသုံးသပ်ခြင်းနဲ့သူယုံကြည်ရာအစီအစဉ်တွေကိုပြန်လည်နားဆင်နိုင်ပါတယ်ရှင်အခုအစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါရှင်
အဲစစ်သွေးကြွတွေထိန်းချုပ်ထားတဲ့စီးရဲနိုင်ငံတွေကနောက်ဆုံးဒေသကနေအရက်သားတွေကိုထရက်ကားယာဉ်အနေနဲ့ကယ်ထုတ်နေပါပြီ။အမေရိကန်ကျွလော့နောက်ကန်ပြေးထားတဲ့တပ်တွေပိတ်ဆို့ထားတဲ့ဗန်ကုန်းမြို့ကနေအရက်သားတွေကိုပြီးခဲ့တဲ့သတင်းပတ်တစ်ခါဆလို့ကယ်ထုတ်ပေးနေတာအခုဆိုရင်အနည်းဆုံးထရက်ကား၈စီးလောက်ထိကယ်ထုတ်နိုင်ခဲ့ပါပြီ။ဒါပေမဲ့လည်းဘယ်နှယောက်ကိုကယ်ဆယ်နိုင်ပြီးဘလောက်ကျန်သေးတယ်ဆိုတဲ့ကိန်းဂဏန်းအတိအကျကိုတော့မသိရသေးပါဘူး။မက္ကဆီကိုနိုင်ငံနဲ့နေဆက်မှာတတိုင်းကဘူးတမတ်တော်နဲ့ထရန့်ကနိုင်ငံတော်ရေးဝအခြေအနေကြီးညာခဲ့တဲ့ပေါ်အမေရိကန်အများစုကလက်မခံဆန့်ကျင်ခဲ့ကြတဲ့ကြောင်းလူလူစစ်တမ်းအသစ်သုံးခုကဖော်ပြလိုက်ကြပါတယ်။ကွန်ဂရက်စ်လွှတ်တော်ရဲ့အတည်ပြုချက်မှာပါပဲလုပ်ခဲ့တဲ့တမတ်ရဲ့ကြီးညာချက်ပေါ်ကန့်ကွက်သူ52ရာခိုင်နှုန်းထောက်ခံသူ39ရာခိုင်နှုန်းသာရှိကြောင်းလည်းဒီကနေ့ထုတ်ပြန်လိုက်တဲ့ Political Morning Consult ပူးတွဲစစ်တမ်းကတွေ့ရှိထားတာပါ။အမေရိကန်ပြည်သူစုကတာလက်ပြစ်မစိုင်းတုံးတွေဥရောပမှာချထားမယ်ဆိုရင်အတန်ထက်မြန်တဲ့လက်နက်သစ်တွေနဲ့အမေရိကန်ကိုချိန်ရွယ်ထားမယ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကသတိပေးပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံပေါ်တိုက်ရိုက်ချင်းချောက်နေတဲ့လက်နက်တွေဖြန့်ချထားတဲ့ဒေသတွေနဲ့ဒီလိုချထားဖို့ဆုံးဖြတ်တဲ့နိုင်ငံကိုပါပြစ်မှတ်ထားတက်ခိုက်နိုင်စွမ်းရှိတဲ့လက်နက်တွေကိုချထားမှာဖြစ်တဲ့ကြောင်းမော်စကိုမြို့တော်ကလွှတ်တော်မှာဒီကနေ့ပြောကြားတဲ့နိုင်ငံတော်မင်းကုပ်အတွင်းမှာသမ္မတပူတင်ကထည့်သွင်းပြောဆိုသွားတာပါ။အချမ်းဖက်ဝါရအားလုံးတွေစိုးရင်စရာကိစ္စတစ်ခုဖြစ်နေရပြီးအချမ်းဖက်ဝါရတွေကိုတိုက်ဖြတ်ရေးအိန္ဒိယနိုင်ငံနဲ့ပူးပေါင်းဆောင်ရွက်သွားမယ်ကြောင်းနယူးဒယ်လီမြို့တော်မှာရောက်နေတဲ့ဆော်ရီအင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်ကပြောဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံမှာဒေါ်လာဘီလီယံ100လောက်ရင်းနှီးမြှုပ်နှံနေတဲ့အခွင့်အလမ်းတွေရှိနေတယ်ကြောင်းလည်းပြောဆိုခဲ့တာပါ။အမေရိကန်ပြည်သူ့နဲ့ကမ္ဘာတစ်ဝန်းကထူးချွန်တဲ့သတင်းသမားတွေကိုနှစ်စဉ်ခွန်ပြုတဲ့ George Polk 2019ခုနှစ်ဆုရှင်နေ့ဖြစ်ရွေးချယ်ရမှာနိုင်ငံတော်လျှော့ဝှက်ချက်အဲဥရီဖော်ပြမှုနဲ့ထောင်နဲ့ခုနှစ်စီချက်ခံရတဲ့ writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးတို့လည်းပါဝင်ပါတယ်။လောင်းလင်းတက်ကတူဆုရွေးချယ်ရေးဖွဲ့က George Polk ဆုနှစ်90ပြည့်ဖြစ်မြန်နေတုန်းကဝါရှင်တန်မှာရှိတဲ့အမျိုးသားသတင်းစာအသင်းတိုင်းမှာကြေညာရမှာ writer သတင်းတော်နှုတ်ကိုရွေးချယ်လိုက်တဲ့အကြောင်းထည့်သွင်းကြေညာသွားတာဖြစ်ပါတယ်။
သတင်းကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇိနတ်အဗ်ဒူရာမန်ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပဲအစီအစဉ်တွေကို line to meter 1925 32တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.